Welcome to the Voice of America in Burmese.
Mingla ba shin 2020 March la 25 ye Bodhu ni nyan ni be VOA season rue ko sa tin ma bi. Chuma ga khin myo tat ba. Di nyan ni kin tadin rue ko nan law ne tu tin pya pe ma ba.ကိုရိုနာဗိုင်းရပ်စ်ရောဂါစတင်တဲ့နေရာဟာပထမတရုတ်နိုင်ငံဖြစ်ပြီးနောက်ပိုင်းမှာအီတလီနဲ့အခုမကြာခင်မှာပဲအမေရိကန်ပြည်ထောင်စုဖြစ်တဲ့အခြေအနေပိုပြီးဆိုးလာနိုင်ခြင်းရှိနေပါတယ်။ဒီသတင်းပတ်တွေအတွင်းအမေရိကန်တွေရဲ့လူနေမှုဘဝပုံမှန်တိုင်းပြန်ပြီးဖြစ်လာစေခြင်းလေလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောနေပေမဲ့အမေရိကန်ပြည်ထောင်စုဟာမကြာခင်မှာပဲကိုရိုနာဗိုင်းရပ်စ်ကမ္ဘာကပ်ရောဂါဖြစ်ပွားတဲ့အချက်အခြာနေရာတစ်ခုဖြစ်လာနိုင်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။အင်္ဂါနေ့မှာယောဂါဖြစ်နေတယ်လို့အတည်ပြုနိုင်တဲ့လူနာအလုံးရဲ့85ရာခိုင်နှုန်းဟာဥရောပနဲ့အမေရိကန်နိုင်ငံတွေကဖြစ်ပြီးအဲ့ဒီထဲမှာအမေရိကန်က40ရာခိုင်နှုန်းဖြစ်နေတာတွေ့ရတယ်လို့အမေရိကန်နိုင်ငံမှာဖြစ်ပွားသူဥယျာဉ်တဖြည်းဖြည်းတိုးလာနေတယ်လို့ WHO ပြောခွင့်ရကပြောပါတယ်။ဒါပေမဲ့လည်းဒါဟာအမေရိကန်နိုင်ငံမှာဒီယောဂါဖြစ်မဖြစ်စမ်းသပ်မှုတွေပိုးပြီးလှုပ်လာနိုင်တာကြောင့်တော့ဖြစ်နိုင်တယ်လို့ပြောပါတယ်။အင်္ဂါနေ့ညနေပိုင်းအထိဆိုရင်အမေရိကန်နိုင်ငံမှာဒီယောဂါဖြစ်ပွားသူက46,500 ရှိနေပြီးသေဆုံးသူက600ရှိနေတာပါ။ဒီလိုဖြစ်ပွားနေတဲ့အတွက်အမေရိကန်ပြည်ထောင်စုမှကန့်သက်ပိတ်ပင်မှုတွေခြားထားချိန်မှာပဲအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းအင်္ဂါနေ့ကစပြီးသူ့နိုင်ငံသားတန်ပေါင်း 1,300 ကိုဒီသတင်းသုံးပတ်ကြားအသွားအလာလုံးဝမလုပ်ဖို့အတွက်ကန့်သက်လိုက်ပါတယ်။အီတလီမှာတော့အခုချိန်ထိဒီယောဂါကြောင့်သေဆုံးရသူပေါင်းက6,000ရှိနေပြီဖြစ်ပြီးအခုထိအခြေအနေဆိုးနေသေးတယ်နဲ့တရုတ်နိုင်ငံမှာတော့အခြေအနေကတိုက်ကိုတိုးတက်လာနေတာပါ။ကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားနေတဲ့အတွက်အမေရိကန်နိုင်ငံသားအလုပ်သမားတွေနဲ့စီးပွားရေးတွေကိုအကူအညီပေးဖို့စီးပွားရေးအကူအညီဖြစ်တဲ့အမေရိကန်ဒေါ်လာ1 trillion ချထားပေးဖို့အမေရိကန်ခေါင်းဆောင်တွေကြားဗိုလ်တပ်ဖွဲ့နဲ့မနေ့အစောပိုင်းမှာပဲသဘောတူညီမှုရလိုက်ပါပြီ။ဗိုလ်တပ်ဖွဲ့နဲ့မနေ့ပိုင်းမှာအထက်လွှတ်တော်မှမဲခွန်းဆုံးဖြတ်အတည်ပြုပေးပြီးရင်ဒီသဘောတူညီချက်မူကြမ်းကိုအောက်လွှတ်တော်ကိုပေးပို့အောင်မှာဖြစ်ပါတယ်။ဒီမူကြမ်းဟာပြည့်ပြည့်စုံအောင်ကောင်းတဲ့မူကြမ်းတော့မဟုတ်ဘူးလို့အထက်လွှတ်တော်အနည်းစုအမှန်များခေါင်းဆောင်ချက်ရှူမာကပြောပါတယ်။ဒါပေမဲ့ဒါဟာအမေရိကန်သမိုင်းမှာကင်းစဲကူညီဆိုင်ရာငွေကြေးပမာဏအများဆုံးအတွက်ပါတီကြီးနှစ်ရပ်စလုံးကနေသဘောတူချထားပေးခဲ့တာဖြစ်ကြောင်းပြောပါတယ်။အများစုအမှန်များခေါင်းဆောင်ဖြစ်တဲ့ Mitch McConnell ကတော့အမေရိကန်ပြည်သူတွေအတွက်အကူအညီတွေလာတော့မယ်လို့ပြောပါတယ်။ဒါပြန်ဒီလိုသဘောတူညီမှုရတာဟာဆရာဝန်တွေသူနာပြုတွေနဲ့ကိုရိုနာဗိုင်းရပ်စ်အကူဆက်ခံရသူတွေအတွက်သတင်းကောင်းဖြစ်ပြီးသူတို့လိုအပ်တဲ့ငွေကြေးရောနှာခေါင်းစည်းလိုမျိုးအကာအကွယ်ပစ္စည်းတွေအတွက်ပါထောက်ပံ့ဖြစ်စေတယ်လို့ပြောပါတယ်။ဒါပြန်အမေရိကန်စီးပွားရေးအတွက်ဒေါ်လာ trillion နဲ့ချီပြီးနှုတ်နံတဲ့အစီအစဉ်စိတ်တပိုင်းဖြစ်နေနိုင်ငံမိသားစုတွေကိုငွေတွေထုတ်ပေးဖို့လုပ်နိုင်တော့မယ်လို့လည်းပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီနဲ့အများပြားအတွက်ဒေသခံတွေကိုအိမ်မှာပဲနေစေပြီးစားသောက်ဆိုင်တွေစီးပွားရေးလုပ်ငန်းတွေရုပ်ရှင်ရောင်တွေကိုပိတ်ခိုင်းနေခြင်းမှာပဲအမေရိကန်စီးပွားရေးလုပ်ငန်းတွေအတက်နိုင်ဆုံးပြန်ပြီးစတင်နေခြင်းပြီလို့ပြောကြားလိုက်တာဖြစ်ပါတယ်။ဂါဇာဒေသရဲ့နယ်နိမိတ်တစ်လျှောက်ဣသရေလနဲ့အီဂျစ်ဘက်ကတင်းတင်းကြပ်ကြပ်ပိတ်ဆို့ထားမှုကို73နှစ်ကြာခံနေရတယ်။ပါလက်စတိုင်းသား2သန်းလောက်ကတော့သူတို့ကိုကိုရိုနာဗိုင်းရပ်စ်ရောဂါကူးလာနိုင်မှာမဟုတ်ဘူးလို့ညွှန်နေနေကြတာပါ။ဒါပေမဲ့အခုတော့ဒီယောဂါဆိုအန်ဒီယကိုစိုးရိမ်နေကြပါပြီ။ပါကစ္စတန်နိုင်ငံကနေရန်လာတဲ့အသက်86နှစ်နဲ့63နှစ်ရှိသူနှစ်ဦးမှာဒီယောဂါပိုးရှိကြောင်းအတည်ပြုနိုင်ပြီလို့တင်းနှင်းတွေနဲ့မှအစိုးရကကြေညာလိုက်တာကြောင့်အခုလိုစိုးရိမ်လာကြတာဖြစ်ပါတယ်။အခုဆိုအနောက်ဖက်ကမ်းနဲ့ဂါဇာကမ်းမြောင်ဒေသတလောကကူးစက်ခံရသူပေါင်းက59ဦးရှိနေပြီလို့အာဏာပိုင်တွေကပြောပါတယ်။ဒီဒေသဟာလူဦးရေပိတ်ကိုထူထပ်ပါတယ်။ဣသရေလမှာတော့အတည်ပြုလူနာက1,440ကျော်ရှိနေပါတယ်။မတ်လ15ရက်နေ့ကစပြီးဣသရေလဘက်ကိုကျော်ဖြတ်လာတဲ့ဂါဇာဒေသက2,000လောက်ကိုဣသရေလကတီးခြားစောင့်ကြည့်ထားတာဖြစ်ပါတယ်။ကျမရဲ့စနစ်မကောင်းတဲ့ဂါဇာဒေသကဆရာဝန်တွေကတော့ဒီယောဂါမပြတ်နှံ့အောင်ကာကွယ်ဖို့တိတ်ကိုနောက်ကျမှာကိုစိုးရိမ်နေကြတာပါဂါဇာကကျောင်းတွေကတော့မတ်လ9ရက်နေ့ကပိတ်ထားတာဖြစ်ပြီးပါလက်စတိုင်းသမ္မတမဟ်မုဒ်အဘတ်စ်ကနိုင်ငံတော်ရေးပေါ်ခြေနှစ်ဖြင့်ရက်30ကျင်းများထားတာဖြစ်ပါတယ်ဒါပြင်ဘာသာရေးဝတ်ပြုတဲ့ဗလီအားလုံးပိတ်ထားဖို့လည်းအမိန့်ထုတ်ထားပါတယ်ကျမကခင်မျိုးသက်ပါကျန်နေတဲ့နောက်ထိပ်တန်းသတင်းတွေကိုတော့နန်းလောက်ကဆက်ပြီးတင်ပြပေးမှာပါ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.33 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.95 တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကျမနှောင်းလာပါ Britain အရှေ့မင်းသား Chelsea မှာ coronavirus ပိုကူးစက်နေတယ်လို့ Clarence Hope အင်းတို့ကသတင်းထုတ်ပြန်ပါတယ်အရှေ့မင်းသားရဲ့ယောဂါလက္ခဏာတွေသိပ်မပြင်းထန်တယ်လို့သူနေထိုင်ကောင်းတယ်လို့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ကျင်းရတော့ Camilla ကိုဆေးစစ်တာမှာတော့ယောဂါပိုကူးစက်မှုမရှိဘူးလို့ပြောထားပါတယ်သူတို့နှစ်ယောက်စလုံး Scotland နဲ့ကစာအိမ်မှာတိချခွေနေနေကြတာပါပြခဲ့တဲ့သတင်းပတ်တွေအတွင်းအင်းရှိမင်းသားလူအများနဲ့ထိတွေ့ရတဲ့ပွဲအတော်များများကိုတက်ခဲ့တာမို့သူယောဂါဘူးဘလူးစတင်ကူးစက်တဲ့ဆိုတာသိနိုင်မှုမဖြစ်နိုင်ဘူးလို့လည်းကြေညာချက်တမှာပြောထားပါတယ်။တနင်္လာနေ့ကဆေးဆီးခဲ့ပြီးတဲ့နောက်အသက်80နှစ်အရွယ်အင်းရှိမင်းသား Chelsea မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေကြောင်းအင်္ဂါနေ့မှာသိရှိခဲ့တာဖြစ်တယ်လို့တော်ဝင်မိသားစုနဲ့နေဆက်တဲ့သတင်းရက်ွက်ကပြောပါတယ်။အင်းရှိမင်းသားနဲ့ဘုရင်မကြီးအဲလစ်ဘက်တို့မတ်လ10ရက်နေ့ကနောက်ဆုံးတွေ့ခဲ့ကြတာဖြစ်တာမို့ဘုရင်မကြီးကိုကူးစက်နိုင်တဲ့အပေါ်ဆိုရင်မှုတွေလည်းထွက်ပေါ်နေပါတယ်။ဒါပေမဲ့တက်တော်93နှစ်ရှိပြီဖြစ်တဲ့ဘုရင်မကြီးစံကြမမှရှိတယ်လို့ဘတ်ကင်ဟမ်လန်းတော်ကကြေညာချက်ထုတ်ပြန်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြီးဖြစ်လာအောင်အမေရိကန်ပြည်ထောင်စုကစတင်ခဲ့တာဆိုရဲဆွဆွဲပြောဆိုချက်တွေကိုအီရန်နဲ့တရုတ်နိုင်ငံတို့ကအချင်းချင်းထောက်ခံပြောဆိုနေကြပါတယ်။နိုင်ငံပိုင်သတင်းဌာနတွေကလည်းအီရန်နဲ့တရုတ်တို့ရဲ့အဲ့ဒီပြောဆိုချက်တွေဟာမဟုတ်မမှန်တဲ့သတင်းတွေဆိုပြီးတော့အမေရိကန်ကပယ်ချထားတာပါကိုရိုနာဗိုင်းရပ်စ်ကိုတရုတ်နိုင်ငံနဲ့အမေရိကန်ကတယ်လာလားဆိုပြီးတော့တရုတ်အစိုးရရဲ့ဆွဆွဲပြောဆိုချက်ကိုအီရန်နိုင်ငံကလည်းဒီသတင်းပါထက်မှပဲထောက်ခံပြောဆိုနေတာပါတရုတ်နိုင်ငံမှာဖြစ်ခဲ့တဲ့ဒီဇင်ဘာလကစပြီးတော့ကိုရိုနာဗိုင်းရပ်စ်တွေ့ရှိခဲ့ပြီးတဲ့နောက်အကြီးအကျယ်ကူးစက်ပြန့်နှံ့ပြီးကာယောဂါအထိရောက်ရှိလာတာပါတရုတ်အစိုးရပိုင်းသတင်းဌာနကလည်းအမေရိကန်အနေနဲ့အီရန်နဲ့တခြားရံဖန်နိုင်ငံတွေကိုတိုက်ခိုက်နိုင်ဖို့ကိုရိုနာဗိုင်းရပ်စ်ကိုဇီဝလက်နက်အဖြစ်အသုံးချလို့ရအောင်လုပ်ကန်ခဲ့တာဆိုတော့တာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုအလားတူထောက်ခံပြောဆိုနေတာပါတရုတ်နဲ့အီရန်နိုင်ငံတို့ဟာစီးပွားရေးမဟာမိတ်အဖြစ်ရေရှည်ရပ်တည်လာကြတာဖြစ်ပြီးအမေရိကန်နိုင်ငံနဲ့လည်းမတင်မြတ်တဲ့နိုင်ငံတွေပါတရုတ်နိုင်ငံခြားရေးဌာနကအပြောအဆိုရဲတင်းသူအဖြစ်လူသိများတဲ့ပြောခွင့်ရသူလီယောင်ယိုကလည်းတရုတ်နိုင်ငံဝူဟန်မြို့ကိုကိုရိုနာဗိုင်းရပ်စ်တည်ဆောင်လာတာအမေရိကန်ဖြစ်တယ်ဆိုပြီးတော့ခိုင်လုံမှုမရှိဘဲဆွဆွဲပြောဆိုထားတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့အိန္ဒိယနိုင်ငံတဝက်အင်္ဂါနေ့တကောင်ကစလို့သုံးမှတ်ကြအသွာလာတွေပိတ်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်သစ်မီးစင်ကူးစက်နေတာကိုဖျက်တော့ပြစ်နိုင်အောင်ပြည်သူအလုံးအိမ်ပြန်မထွက်ကြဖို့တာမြင်ပိတ်ပင်လိုက်တာပါဒီလိုပိတ်ပင်လိုက်တာကြောင့်တစ်တရမ3ဘီလျံရှိတဲ့လူတွေကိုအသွာလာပိတ်ပင်လိုက်တာလည်းဖြစ်ပါတယ်ဝန်ကြီးချုပ်မိုဒီကယောဂါကူးစက်ပြန့်နှံ့မှုကိုတော်မီနဲ့နိုင်ရှင်ပြောဆိုသလိုပဲ23ရက်လေးကိုမှကျွန်တော်တို့မထိန်းနိုင်ရင်မိသားစုတွေ23နှစ်နောက်ပြန်ဆုတ်ပြီးနေကြလိမ့်မယ်လို့လည်းတီတူတွေကိုအသိပေးခဲ့တာပါအိန္ဒိယနီပေါ်နိုင်ငံမှာတပတ်ကြာအသွာလာပိတ်ပင်လိုက်ချိန်မှာအိန္ဒိယနိုင်ငံကလည်းအခုလိုလိုက်ပြီးတော့လှုပ်ဆောင်လာတာပါကျန်းမာရေးဝန်ဆောင်မှုအားနည်းလွန်းတာကြောင့်ကမ္ဘာလူဦးရေရဲ့၄ပုံ၃ပုံရှိတဲ့တောင်အာရှဒေသမှာကိုရိုနာဗိုင်းရပ်စ်ကယောဂါအနေနဲ့ကြီးမားလာပြီးတော့ကူးစက်မှုတစ်ချိန်ထိုးမြင့်တက်လာရင်အဲ့ဒီနိုင်ငံတွေအနေနဲ့ဘယ်လိုထိန်းနိုင်မလဲဆိုတဲ့အပေါ်မှာဆိုရင်ပူပန်နေကြတာပါ။အိန္ဒိယနိုင်ငံမှာကူးစက်မှုပေါင်း482ခုတွေ့ရှိထားပြီးတော့9ယောက်သေဆုံးခဲ့ပြီးဆိုပေမဲ့လို့တကယ်ကူးစက်နေသူတွေပို့ပြီးတော့မြန်နိုင်တယ်လို့လည်းယုံကြည်နေကြပါတယ်။နီပေါ်နိုင်ငံမှာ2ဦးသာကူးစက်သားရှိသေးပေမဲ့အိန္ဒိယကနေပြန်လာတဲ့ရွှေ့ပြောင်းအလို့သမားအများအပြားရှိတာကြောင့်ကူးစက်မှုနှုန်းမြန်မာလာလိမ့်မယ်လို့လည်းတွက်ဆနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်နေနာနေတဲ့စီးပွားရေးလုပ်ငန်းတွေကိုကြားကန်ပေးမဲ့ကြီးမားတဲ့ဘာနာရေးအစီအစဉ်တရက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာလိုက်ပြီးနောက်မှာတော့ကမ္ဘာအစုရှယ်ယာစီကွရီတီဘုတ်ရုံးနေမှာပြန်တက်လာပါတယ်။အာရှရဲ့အဓိကအစုရှယ်ယာစီကွရီတီဖြစ်တဲ့ဂျပန်နီကေအညွန်ကိန်းက၈ရာခိုင်နှုန်း၊ဟောင်ကောင်ဟန်ဆန်ရှယ်ယာစီတွေက၄ရာခိုင်နှုန်း၊တရုတ်ရှန်ဟိုင်အညွန်ကိန်းကတော့၂ရာခိုင်နှုန်းစီအတက်တွေနဲ့အသီးသီးဈေးပိတ်သွားခဲ့တာပါ။ဥရောပအစုရှယ်ယာစီကွရီတီမှာလည်းဒီကနေ့ဈေးပွေချိန်မှာစီးတက်နေတဲ့အတွက်အမေရိကန်ရှယ်ယာတွေလည်းအလားအလာကောင်းတဲ့အနေအထားတွေတွေ့မြင်နေရပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်မတိချာမရေရာမှုတွေနဲ့ရင်ဆိုင်နေရပြီးစီးပွားရေးလုပ်ငန်းတွေအပေါ်လရည်နဲ့ချီရိုက်ခတ်မှုရှိလာနေတာပါဒီကိစ္စကြောင့်ကမ္ဘာအစုရှယ်ယာစီးကွက်တွေအကြီးအကျယ်ရိုက်ခတ်လာနေတဲ့အပေါ်ကြားကန်ပေးမဲ့အစီအစဉ်တွေကိုတက်ဆိုင်ရာအစိုးရနဲ့ဗဟုပန်တို့ကအလင်းမြန်လုပ်ကိုင်လာနေကြတာလည်းဖြစ်ပါတယ်ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါတော့မယ်
ကောကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာအခြေအနေနဲ့ပတ်သက်ပြီးတင်ပြပေးသွားမှာပါ။လက်ရှိမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့တတိယမြောက်လူနာကိုအင်းစိန်ကနေဝေဘာဂီကူးစက်ယောဂါကုဆေးရုံကိုပို့ဆောင်လိုက်တယ်လို့ရန်ကုန်တိုင်းလူတော်ကိုယ်စားလှယ်ဦးဝေဖြိုးဟန်ကပြောပါရယ်။ကူးစက်ခံရတဲ့လူနာအခြေအနေကောင်းမွန်နေပြီးမိသားစုဝင်တွေကိုတော့သူတို့အိမ်မှာပဲအသွာအလာကန့်သက်စောင့်ကြကြည့်ရှုတာတွေလုပ်နေတယ်လို့ပြောပါရယ်
။ကျွန်တော်တို့လည်းအဲ့ဒီကိစ္စကိုပဲဆိုရင်ကြီးနေပဲကျွန်တော်တို့ဟိုလိုက်စုံစမ်းနေတော့မှာပဲ။အဲ့တဆိုင်ရာကျွန်တော်တို့ထပ်မရှိတဲ့လူကြီးတချို့ရဲ့ကျွန်တော်တို့ plan တော့အဲ့သတင်းပေးထားတယ်လေ
။ဟုတ်ဟုတ်
ဒီကတော့လေဆိပ်ကနေပြန်လာတယ်ဆိုလို့ရှိရင်လုတ်ကင်လုတ်ထိုက်တာကတော့ 14ရက်အလာကွာရန်တင်းလုပ်တင်လေပေါ့အဲဒီခါလေးကြောက်လေဟိုဟိုလူကြီးတွေကိုလည်းကျွန်တော်တို့မေးတော့မေးမြန်းနေတော့မှသူတို့လည်းတိကျမပြောနိုင်ဘူးလေစိတ်ကလည်းနည်းနည်းလေးပေါ့ပုံရတယ်ရက်ကလည်း21ရက်နေ့စနေနေ့ဖြစ်နေတယ်ပေါ့ဗျာ
ဟုတ
်เนาะအဲအဲ့လိုဆိုတော့ကျွန်တော်တို့ကအဲ့လားလေးကိုအဲ့ဒီညချားချက်ထုတ်တာနဲ့လေစိတ်ကဆောင်ရွက်နေတာနဲ့အဲ့လားကိုကျွန်တော်တို့ကသတင်းကိုတိကျကျွန်တော်တို့လည်းအခုဟိုလိုက်စုံစမ်းနေတော့ဒီဘက်နဲ့ထိရကျွန်တော်လည်း live မေးနေတော့ပေါ့เนา
ะနိုင်ငံသားကနေပြန်ဝင်လာသူတွေကိုပြန်ဝင်လာတဲ့ရက်ကနေ14ရက်သတ်မှတ်ထားတဲ့နေရာတွေမှာတည်တံ့စောင့်ကြည့်ဖို့အစိုးရဘက်ကစီစဉ်ထားပေမဲ့ဘလို့ကြောင့်စောင့်ကြည့်မခံရတလဲဆိုတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့စီစဉ်နေတယ်လို့လည်းသူကပြောပါတယ
်ဒူလာနဲ့ပတ်သက်တဲ့အချိန်ကတော့တရင်လာနေမှာသူကဒီနည်းနည်းလေးဖျားခြင်းမျိုးဖြစ်လာလို့ဆေးုံအင်းအင်းဆေးုံရောက်တယ်ပေါ့ဗျာမိနဲ့ညီကတော့ဆေးုံဆောင်တာပေါ့
ဟုတ်
ဆိုရအခုတော့သူတို့ဒီရက်ခွဲဆန်းတဲ့ဖြီးပေါ်လာတဲ့အခါမှာတော့အတူတော့ကျွန်တော်တို့ကမနေ့6လကြီးကျော်လောက်ကပဲဝီဘာကျူကျွန်တော်တွဲလိုက်ပြီ
အ
ဲ့တော့သူ့ညီကိုပါတခါလေးဝီဘာကျူပို့လိုက်ပြန်တယ်မိသားစုအဲသူ့အိမ်မှာ9ယောက်ရှိတယ်အဲ9ယောက်ကိုလည်းလုံးဝအိမ်ထဲကနေမထွက်ဘူးပေါ့ဗျာမထွက်ဘူးဒါတော့ကျမကြီးကျွန်တော်တို့ကျမကြီးဌာနအနေနဲ့ဒါတွေကိုအဲစောင့်ကြပ်ပြီးတော့ဟိုဟိုစစ်ဆေးမှုတွေပေါ့ဗျာအဲ့တော့ကျွန်တော်တို့ဟိုဆက်လုပ်ဖို့တော့စီစဉ်ထားပြီးပါပြီ
တတိယမြောက်ယောဂတွေ့ရှိသူဟာအင်္ဂလန်နိုင်ငံကနေမြန်မာနိုင်ငံကိုထိုင်းနိုင်ငံတွနာဘူမိလေးစိတ်ကနေတဆင်းလေးချောင်းခီးနဲ့မတ်လ21ရက်နေ့မှာဝင်ရောက်လာခဲ့တာဖြစ်ပြီးကိုပူဖြားနာတာချောင်းဆိုးယောဂလက္ခဏာတွေကြောင့်မတ်လ23ရက်နေ့မှာတော့အင်းစိန်ပြည်သူစေယုံမှာစောင့်ကြည့်လူနာအနေနဲ့တီးတန့်ထားရှိရာကနေယောဂဆစ်ဆေးတွေ့ရှိခဲ့တာကြောင့်အခုလိုဝေဘာကြီးစေယုံကိုပို့ဆောင်လိုက်တာဖြစ်ပါတယ်ရှင်ကျွန်မမေခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်
COVID-19 တခွဲအတီးပြူလူနာ3ရဲ့ကျန်းမာရေးအခြေအနေဟာကောင်းမွန်နေပြီးသူတို့ကိုတရားကုသပေးနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။အခုချိန်မှာမြန်မာပြည်ထဲကိုပြန်ဝင်လာတဲ့ကိုယ်နိုင်ငံသားတွေပေါ်ခွဲခြားဆက်ဆံပြီးအပြစ်တင်တာမျိုးတွေမလုပ်ဘဲဒီယောဂါကိုအတူတိုက်ထုတ်နိုင်မှုအတွက်လည်းပြည်သူတွေပါဝင်ပေးဖို့ကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။ချင်းမြင့်နယ်တီတိမ်မြို့နယ်ပြည်သူစေယုံမှာထားရှိကုသပေးနေတဲ့အသက်36နှစ်အရွယ်အမျိုးသားနဲ့ရန်ကုန်မြို့ဝေဘာကြီးအထုကုစေယုံမှာထားရှိကုသပေးနေတဲ့အသက်26နှစ်အရွယ်အမျိုးသား2ဦးရဲ့ကျန်းမာရေးအခြေအနေဟာကောင်းမွန်လျက်ရှိတယ်လို့ဗဟုကုသယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
ဒါရှိရောသူတို့ကျမ်းမာရေးခြေနေရတော့ဘုရားတော့အတော်တော်ခြေနေရကောင်းတော့ပါလေနော်ဒီစစ်ဆိုးလို့နော်ဆေးရောင်နေတဲ့ဒီကလည်းအပြားမရှိပါဘူးလက်တာလည်းရှင်းတဲ့ဆက်ချက်လည်းနောက်ဆက်ရလက်တာလည်းမရှိပါဘူးဒုတိယလူနာပေါ့နော်လမ်းပြန်လာလဲဆိုရင် facility foreign လို့ထားတဲ့ဒီကတော့သူတို့ကအပြားလည်းမရှိဘူးချောင်းလည်းမရှိဘူးပေါ့နော်သူက symptom မပေါ်ဘဲနဲ့ symptom မရှိဘဲနဲ့ positive ဖြစ်တာဖြစ်ပါတယ်နော်ဒါဆိုသူကရှင်းနေလည်းကောင်းပါအောင်တတိယလူနာကတော့အင်္ဂလန်ပြန်လာတဲ့လူဖြစ်ပါတယ်
အခုတက်ခွဲအတီးပြူထားတဲ့လူနာတွေနဲ့နှိကက်ခဲ့သူတွေကိုအသွားအလာကန့်သက်ထားပြီးဒီလူနာတွေရဲ့တက်ခွဲနမူနာတွေကိုလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းတက်ခွဲကန်စီပေးပို့ပြီးအတီးပြူချက်ရယူသွားဖို့အတွက်ဆောင်ရွက်နေတယ်လို့လည်းသိရပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့လူနာ၃ဦးလုံးဟာအနောက်နိုင်ငံတွေကပြန်လာသူတွေဖြစ်ပြီးတော့သူတို့မှာဒီရောဂါလက္ခဏာမပြဘဲတက်ခွဲအတီးပြူမှသာ COVID-19 ရောဂါဖြစ်ပွားနေတယ်လို့သိရှိခဲ့သူတွေပါဒီလိုအချိန်မှာပြည်သူလူထုအနေနဲ့ပြည်ပကနေပြန်ဝင်လာသူတွေကိုအပြစ်တင်ဝေဖန်တာမျိုးတွေမလုပ်ဘဲဒီယောဂါကိုအတူတိုက်ထုတ်ဖို့အတွက်ပူးပေါင်းပေးဖို့ကိုဒေါက်တာခင်ခင်ကြီးကအခုလိုပြောပါတယ်
။အခုချိန်မှာဘသူကြောင့်ပဲဝါကြောင့်အပြစ်တင်နေတာမျိုးတွေပြုလုပ်ဖို့ပါပဲ။ဒါဖြစ်ဆိုတော့ဒါတွေကဘုံပြန်သူဖြစ်ပါတယ်။အားလုံးစပေါင်းတိုက်တော့မယ်ကိစ္စဖြစ်ပါတယ်။ဒါကြောင့်မို့လို့ပြန်လာတဲ့လူတွေကြောင့်ယောဂါကိုအတည်လာတော့လို့ဘာလို့ဒါမျိုးတွေကြောက်တာမျိုးတွေတော့ဖြစ်စေချင်ပါဘူး။နောက်တနည်းကဘသူမှလည်းယောဂါမဖြစ်ချင်ပါဘူးနော်။ခွဲခြားဆက်ဆံရေးဆိုးကျိုးတွေဖြစ်စေပါနဲ့။တနည်းကပြောရင်သူတို့မှလည်းဖိတ်ဆိုင်ရဆောင်မရစေနိုင်ပါဘူး။နော်အဲ့ဒါလေးတွေကပြည်သူလူထုကိုဟိုကစိတ်ပေးချင်ပါဘူး။
ကမ္ဘာကယောဂအဖြစ်သတ်မှတ်ထားတဲ့ဒီ COVID-19 ကိုကမ္ဘာနယ်တဝန်းယောဂထိန်းချုပ်ရေးအတွက်ဆောင်ရွက်နေတာမှာမြန်မာနိုင်ငံလည်းအပါအဝင်ဖြစ်ပါတယ်။မြန်မာပြည်ရင်းထဲကိုနေဆက်ခိတ်ပေါက်တွေကနေတဆင့်ပြောင်းဝင်လာနေတဲ့ပြည်ပလုပ်သားတွေလည်းရှိနေပြီးသူတို့ကိုနေအိမ်မှာနေစေပြီးအသွားအလာကန့်သတ်လိုက်တဲ့ Home Quarantine ကိုဆောင်ရွက်ရမှာသတ်မှတ်ထားတဲ့အချက်တွေကိုလိုက်နာချဖို့အတွက်လည်းတိုက်တွန်းလိုက်ပါတယ်။
မရှိမှာ quarantine လုပ်တယ်ဆိုတာကတကယ်လိုအပ်လို့လုပ်ဆောင်တာဖြစ်တယ်။ဒါကြောင့်မို့ဒီဥစ္စာပူပေါင်းကူညီပေးကြပါ။ဒီနေ့ပြည်သူ quarantine လုပ်တယ်ဆိုတာသူတို့တွေရဲ့ကျန်းမာရေးသူတို့တွေရဲ့အကျိုးစီးပွားအတွက်ပထမဦးစားပေးဖြစ်ပါတယ်။ဒီအချိန်မှာတော့လူကောင်းပေါ့နော်။ဒီ14ရက်ကမှဒီဘောက်ကလည်းခါတယ်ပေါ်လာနိုင်မှာပေါ်လာရင်ကျွန်တော်တို့လည်း check-in ပြီးရှိပြီးတော့ကုသမှုပေးနိုင်အောင်ရယ်သူတို့မိသားစုတွေသူတို့ပတ်ဝန်းကျင်တွေတခြားနိုင်ငံနိုင်ငံသားတွေအခုဆက်နအောင်ကြိုးပါရယ်။ဒါကြောင့်မို့ home quarantine လုပ်တဲ့ပြည်သူပြည်သားတွေအနေနဲ့ပြည်သူပြည်သားတယောက်တောင်အောင်ကြိုးပမ်းဖို့လိုပါတယ်။ quarantine လုပ်တဲ့ဟာကိုသမီးရဆိုသမီးရပေါ့နော်။သမီးရစက်မှတ်ထားတဲ့အချက်တွေလိုက်နာဖို့လိုပါတယ်
ဒီကနေ့စီးရင်တွေအရနိုင်ငံပေါင်း195နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း 4,300 ကျော်ကိုကူးစက်ခဲ့တာပါစုစုပေါင်းသေဆုံးသူကတော့ 19,000 ကျော်ရှိခဲ့ပေမဲ့ရောဂါသက်သာလာသူအရေအတွက်ဟာလည်း 3,100 ကျော်ရှိနေပြီဖြစ်ပါတယ်ပြည်သူလူထုအနေနဲ့ဒီလိုအချိန်မှာသတင်းအမှားတွေကိုမယုံကြဖို့နဲ့အကြောက်လွန်ပြီးရိတ်ခါစုဆောင်းတာတွေကိုရှောင်ဖို့အတွက်လည်းသတိပေးထားပါတယ်လူ ူထူတဲ့နေရာတွေကိုမသွားဖို့လက်နဲ့မျက်နှာနှခေါင်ပါးစပ်တို့ကိုမထိဖို့ချောင်းဆိုးနာချင်းရဲ့အုပ်ဆိုးပုံပါဝင်လက်ကိုဆက်ပြားနဲ့စနစ်တကျဆီကျော်ပေးဖို့ကိုခံအားကောင်းအောင်စားတောက်နေထိုင်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ကျမဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မြောက်ရီဘက်ချမ်းကမြန်မာလူသမားတွေနေရက်ပြန်ဝင်ရောက်လာတဲ့အခြေအနေတွေကိုတင်ဆက်ပေးပါမယ်ထိုင်းနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းနေ့စဉ်လိုလိုမြင့်တက်လာနေတာကြောင့်ထိုင်းမြန်မာနယ်စပ်မြောက်ရီဒိတ်ဖက်မှာတော့မြန်မာလူသမားတွေဝင်ရောက်မှုကိုမနေ့ကကစပြီးပိတ်ပင်မယ်လို့သိရပါတယ်ဒီကနေ့နောက်ဆုံးရက်မှာတော့နေရက်ပြန်သူမြန်မာလူမျိုး2000ကျော်မြောက်ရီဘက်ချမ်းကိုရောက်ရှိနေတယ်လို့သိရပါတယ်ထိုင်းနိုင်ငံကနေရက်ပြန်နေကြတဲ့မြန်မာလူသမားတွေဟာနေဆက်အမှတ်တရစားပိတ်လိုက်ပြီးကြတဲ့ကနေ့စဉ်မြန်မာနိုင်ငံကိုပြန်နေတာဟာလူဦးရေ 16,000 ကျော်ရှိနေပါပြီ။မတ်လ25ရက်နေ့မှာတော့မြန်မာလူမျိုး 2,000 ကျော်နေရက်ပြန်ခဲ့ကြတာပါ။မတ်လ26ရက်နေ့မှာမြန်မာဘက်ကလည်းဝင်ဝင်ပိတ်လိုက်တော့မှဖြစ်တယ်လို့ထိုင်းဘက်ကလည်းညမထွက်ရနေမြေဖြတ်သန်းခွင့်မပြုတာတွေထုတ်ပြန်တော့မှမို့နှစ်ဖက်လုံးကပိတ်ပစ်တော့မှဖြစ်တဲ့အကြောင်းသီရင်ပြည်နယ်မြောက်ရီခရိုင်အုပ်ချုပ်ရေးမှဦးတည်ဆောင်ကပြောပြပါတယ်။
နောက်နေ့ကျွန်တော်တို့ဘက်ကတော့ပြီးပြီမှာရက်ပြီးမှာရက်ပြီးဒီနေ့ဒီနေ့နောက်ဆုံးရမှာဟုတ်ကဲ့ကျွန်တော်ဘက်ကလည်းရက်ပြီးပြီးမှာရက်ရက်ကြောင်းလည်းစီမံထားပြီးတို့မှာမာရှယ်တော့အောင်ထုတ်ထားပြီးတယ်မှာအေရီယာလိုက်မကျတော့ဘူးတမနာပဲနောက်ပြီးတော့အရင်ကတော့ဟိုပီတာစတန်ကိုဝိုင်းရင်ခတ်မှာစုစုကြလို့ဟိုတော့ပီတာဒီနှစ်ခွန်း3လရအောင်လည်းတို့စီမံဆောင်ရနေပြီးတယ်မှာတိုင်ရောလည်းဖိတ်ဆက်ပြီးဆောင်ရနေပါ
ပြင်းပြင်းနဲ့ဆိုးရနဲ့တက်ဆိုင်ရာမြောက်ရီခင်ကတာဝန်ရှိသူတွေဟာနေရက်ပြန်တဲ့အတွက်ကားတွေကိုတိုင်းနဲ့ပြည်နယ်လိုက်စီစဉ်ဆောင်ရွက်ထားတာတွေလုပ်ပေးပေမဲ့နေရက်ပြန်တဲ့အနေနဲ့သူတို့မှာထားတဲ့ကားတွေကိုသာစီပြီးသွားကြတာမျိုးတွေရှိနေတယ်လို့လည်းဆိုပါတယ်။နေရက်ပြန်လို့သူတွေမှလည်းနေဆက်ခိတ်မှာဆောင်ရတာမျိုးတွေကိုစိတ်မရှိတာမျိုးတွေဖြစ်တာကြောင့်မနေ့ကတော့ရုံးရင်ဆန်ခတ်မှုအနည်းငယ်ရှိခဲ့ပေမဲ့မလ25ရက်နေ့မှာတော့နေ့လယ်တနာရီကျော်ကလေးကလူတွေအဝင်အထွက်သိမ့်ရှိတော့ဘူးလို့လည်းဆိုပါတယ်
။ဟုတ်ကဲ့ဟုတ်ကဲ့တရားရည်ကြီးရဲ့ကျက်တာတော့ဒီနေ့ပြေးကျင်တာတစ်ခုလည်းမဟုတ်ဘူး။တွဲတော့လို့မရဘူးဒီမှာ။အီတန်အီတန်ဖြစ်လို့လည်းတရီကစီကနာပေါ်မှာဒီစနစ်ပြပြမာတယ်အမေကတမရလမ်းညွှန်ပေးဖတ်ပြရတယ်။ဒီလိုမိခိုင်းမှာသွားလာမယ်။ဒီလိုမျိုးသွားလာပြီးတစ်ခါတစ်ခါငယ်မတိုင်းဒီတာကြီးကြီးနေတယ်ကိုဖြည့်ဆက်ပြီးတော့တို့တို့တဲ့အောင်ပိုင်းလို့တော့ပါတယ်ခါကြတဲ့ကောင်းလို့တော့ပြေလို့ရတယ်စဉ်းစားနေအောင်ကျေကျေလာပါမယ်
။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြန်ဆန်နေတာကြောင့်ထိုင်းနိုင်ငံကခရိုင်အာဏာပိုင်တွေအမိန့်နဲ့နေမြေဖြတ်တန်းခွင့်တွေပိတ်လိုက်ပါပြီ။မလ26ရက်နေ့မှာတော့ထိုင်းတနိုင်ငံလုံးမှာညမထွက်ရအမိန့်နေမြေဖြတ်တန်းခွင့်မရှိတဲ့မာရှယ်လောမိတ်ဟာအတီးဖြစ်တော့မှာဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်ရှင်
။ COVID-19 ကပတ်ကရောဂါနဲ့ပတ်သက်လို့မြန်မာနိုင်ငံကြီးလက်ဒေသတချို့မှာကျမကြီးအတီးအားနေပြီးလွဲမားတဲ့ယူဆတွေဖြစ်နေပါတယ်။ဒီအဖြစ်အပျက်တွေတဲကရှမ်းပြည်နယ်အရှေ့ပိုင်းရွာချို့ကအခြေအနေကိုပြောပြပါမယ်။COVID-19 ကရောဂါနဲ့ပတ်သက်ပြီးလွဲမားတဲ့သတင်းစကားတွေကြောင့်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဆက်မြို့နယ်ကကြေးရွာတချို့မှာရောဂါမကူးစက်အောင်ဆိုပြီးကလေးလူကြီးမကြံဘိန်းရှူနေပါတယ်။မိုင်းဆက်ခရိုင်အုပ်ချုပ်ရေးအဖွဲ့ကတော့ COVID-19 ကျန်းမာရေးစစ်ဆေးတာအသိပညာပေးတာတွေကိုကြေးရွာအုပ်ချုပ်ရေးမှုတွေကတဆင့်ဆောင်ရွက်နေပြီးဒီလိုလွဲမားတဲ့အဖြစ်တွေရှိရင်စုံစမ်းစစ်ဆေးပြီးအသိပညာပေးလုပ်ငန်းတွေဆောင်ရွက်သွားမယ်လို့ပြောပါတယ်။COVID-19 ရောဂါကောက်ွယ်နိုင်တယ်ဆိုပြီးမိုင်းဆက်မြို့နယ်ကကြေးရွာအချို့မှာလူကြီးလူငယ်တချို့ဘေးရှူတာတွေလုပ်နေတယ်လို့ဒေသခံတဦးကပြောပါတယ်
။အဲ့မရှူနိုင်တဲ့ကလေးကျတော့တို့ပတ်သက်တဲ့ထွက်လာရငွေကိုတို့ကရှူမိအောင်လို့ပေးတာပေါ့။အဲ့ဒါလည်းကျွန်တော်ပြောလားကလေးဘေးဆွဲတဲ့ဘယ်လိုလုပ်မလဲဆိုတော့ဘေးဆွဲတာပြဿနာမရှိဘူးအရင်မကြည့်ဘူးတဲ့မတင်နိုင်ဘူးတဲ့ရောဂါကယောဂါဆွဲလိုက်တင်နိုင်တယ်တဲ့။
မိုင်းဆက်မြို့နယ်ရေဘူးစမ်းကြေးရွာအနီးကကြေးရွာတွေမှာတချို့ကကျဲဥပြုတ်စားရင်ကြောက်ဖြုံသေးခွဲထားရင်ရောဂါမကူးဘူးဆိုပြီးယူဆတာတွေလည်းရှိနေပါတယ်။ မိုင်းဆက်မြို့ဒုခရိုင်အုပ်ချုပ်ရေးမှူးဦးထွန်းထွန်းဝင်းကတော့ COVID-19 ကာကွယ်ရေးအတွက်ပညာပေးမှုတွေကိုသူတို့အနေနဲ့တက်နိုင်သလောက်ဆောင်ရွက်ပေးနေတယ်လို့ပြောပါတယ်။လူစုလူဝေးမလုံးကြဖို့တိုက်တွန်းနေတယ်လို့မြို့ဝင်မြို့ထွက်တွေကိုစောင့်ကြည့်တာရဲဝေးကပြန်လာသူတွေရှိရင်သတင်းပေးဖို့နှိုးဆော်တာတွေလည်းလှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဘေးယူရလို့လွဲမတဲ့ဆောင်ရွက်မှုတွေကိုတော့စုံစမ်းအရေးယူသွားမယ်လို့ဦးထွန်းထွန်းဝင်းကပြောပါတယ်။လောလောဆယ်ထိုင်းနိုင်ငံကပြန်လာသူတွေကိုတချီလေးမြို့ကအဝင်လက်ခံနေတယ်လို့မိုင်းဆက်မြို့ကိုပြန်လာသူတွေကိုလည်းတေချာစီစစ်လက်ခံနေပါတယ်။ COVID-19 ကူးစက်မှုပြဿနာကိုကျန်းမာရေးအရစီမံချက်ချကာကွယ်ကူတာဖို့ဖြစ်တယ်ဆိုပေမဲ့ဘာသာရေးအရယုံကြည်မှုတွေနဲ့အတန်ချက်ဆက်ကြီးတွေကြဲကြဲလောင်လောင်ဖွင့်စုတောင်းရွတ်ဖတ်တာတွေကိုနေရီသာမကမြို့ကြီးတွေမှာပါနေရာအနှံ့ဆောင်ရွက်နေပါတယ်။မြူလေရက်ွက်တွေမှာကားတွေနဲ့လှက်ပြီးပြေးရွတ်တာပြေးရီဖြန်းတာပြေးကျိုးဝေတာတွေလည်းလှုပ်ဆောင်တာတွေရှိနေပါတယ်မြန်မာနိုင်ငံမှာတော့ဒီလ23ရက်နေ့ကကိုဗစ် -19 ရောဂါပိုးရှိသူ2ဦးတွေ့ရှိခဲ့ပြီး24ရက်နေ့မှာတော့နောက်ထပ်2ဦးထပ်မံတွေ့ရှိခဲ့ကြောင်းနဲ့စောင့်ကြည့်လူသား238ဦးဓာတ်ခွဲအကြည့်ပြုစောင့်ဆိုင်သူ26ဦးရှိနေပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြစေ။VOA email တင်လာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်ဒီဘက်ကနေပြန်လာတဲ့မြန်မာနိုင်ငံသားတွေကို14ရက်တာတည်တံ့ထားရှိဖို့ဆိုရဘက်ကစီစဉ်ဆောင်ရွက်နေရမှာပုဂ္ဂလိကတာဝန်သည့်လူရှင်တွေကလည်းအကူအညီပေးနေကြပါတယ်ရန်ကုန်မြို့ကတည်တံ့ထားမဲ့နေရာ9ခုတည်းကတာမွေမြို့နယ်မြစ်တာညွတ်ရက်ွက်ထဲက AOD ဘန်တင်တန်းကျောင်းတည်တံ့နေရအကြောင်းကိုပြောပြခြင်းပါတယ်။ကမ္ဘာနိုင်ငံအသီးသီးကဝင်ရောက်လာသူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ပိုးထိန်းချုပ်နိုင်ဖို့မြန်မာနိုင်ငံကိုစတင်ရောက်ရှိချိန်ကနေ14ရက်တည်တံ့တက်မှတ်ထားတဲ့ Facility Quarantine နေရာတွေမှာစောင့်ကြည့်သွားဖို့နိုင်ငံခြားရေးဝန်ကြီးဌာနကမတ်လ25ရက်နေ့မှာထုတ်ပြန်ခဲ့တာပါ။ရောဂါလက္ခဏာမပြသေးရင်လည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားနိုင်ခြင်းရှိတာမို့ပြည်ပကပြန်လာသူတွေကိုညွန်ကြားချက်နဲ့အညီတည်တံ့စောင့်ကြည့်နေတယ်လို့ရော်ရီဘန်ဖောင်ဒေးရှင်းရဲ့ဆက်သွယ်ရေးအရာရှိကိုအောင်မျိုးစော်ကအခုလိုပြောပြပါရယ
်အတိုင်းကနိုင်ငံတိုင်းမှာကအကောလုံးဟိုဘယ်တော့ပြည်သူလူထုအနေနဲ့ရောเนาะကျွန်တော်တို့နိုင်ငံတော်အစိုးရတွေအနေနဲ့ဟောပေါ့เนาะကျွန်တော်တို့ကဒီဥစ္စာကြီးကိုမဖြစ်ပွားအောင်မပြန့်ပွားအောင်ပေါ့เนาะမဖြစ်ပွားတာလည်းဆိုင်မပြန့်ပွားအောင်ကျွန်တော်တို့ကလှုပ်ဆောင်နေတဲ့အချိန်မှာကျွန်တော်တို့က private sector အနေနဲ့ရောဟိုတာဝန်သည့်ပြည်သူလူထုတရက်အနေနဲ့ရောကျွန်တော်တို့ဟိုနိုင်ငံတော်ရဲ့ညွှန်ကြားချက်နဲ့ဤနောက်ပြီးတော့ကျွန်တော်ကျန်းမာရေးဝန်ကြီးဌာနကျန်းမာရေးနဲ့ကျွန်တော်တို့အားကစားဝန်ကြီးဌာနနဲ့ဟိုပူးပေါင်းဆောင်ရွက်ပြီးတော့နိုင်ငံတော်လမ်းညွှန်ချက်နဲ့အညီကျွန်တော်တို့ကတာဝန်သိပြည်သူတွေနဲ့အနေနဲ့ကျွန်တော်တို့ကဒေါက်တာတာတတန်ဝတ်နေရာအပိုင်းအစိတ်ပိုင်းတနေရာနေပြီးတော့ကျွန်တော်တို့ကဝိုင်းဝန်းကူညီဆောင်ရွက်ပေးဖို့နဲ့ဟိုဘောလိုအပ်တဲ့ကူညီမှုတွေပေးဖို့ဆိုပြီးတော့ကျွန်တော်တို့ကညွှန်ကြားချက်နဲ့အတူကျွန်တော်တို့ကလုပ်ရခြင်းဖြစ်ပါတယ
်။အရာဝတီဘန်တင်တန်းကျောင်းနေရာမှာလက်ရှိချိန်ထိလူပေါင်း60ကျော်တီးတန့်ထားရှိပြီးတော့စစ်ဆေးချက်တွေအရကိုရိုနာဗိုင်းရပ်စ်ပိုးမရှိကြောင်းကိုလည်းကိုအောင်မျိုးစော်ကပြောပါရယ်တီးတန့်ထားရှိမဲ့သူတွေရဲ့အချက်လက်တွေကိုစာရွက်စာတမ်းနဲ့မလုပ်ဘဲထိတွေ့မှုနည်းစေဖို့နဲ့ထိရောက်မြန်ဆန်စေဖို့ဤပညာအကူအညီနဲ့ဆောင်ရွက်နေတယ်လို့လက်ထောက်မန်နေဂျာကိုနေမျိုးစော်ကပြောပါရယ
်သူတို့ information တွေကိုကျွန်တော်တို့ကစာရွက်နဲ့တင်းစီရမလို့ပဲနဲ့ကျွန်တော်တို့ကျူအာလေးနဲ့ဖတ်ပြီးတော့လုပ်လို့အဆင်ပြေမှာဖြစ်တဲ့အတွက်ကျွန်တော်တို့ဒီMicrosoftကနေပြီးတော့ form လေးတုံးပြီးတော့ကျွန်တော်တို့စတင်ပြီးအသုံးပြုခဲ့တာဖြစ်ပါတယ်။နိုင်ငံကပြန်လာတဲ့ quarantine လုပ်မဲ့လူတွေဝင်လာပြီးဆိုတာနဲ့ကျွန်တော်တို့ကသူတို့နာမည်တွေ information တွေဘယ်ကနေလေဆိပ်ကဘယ်ကစိုက်တာလဲ flight number ကဘာတွေလဲအစားအသောက်ဓာတ်မတည့်ရာတွေဘာတွေရှိလဲစသဖြင့်အဲ့အရာတွေအကုန်လုံးကိုကျွန်တော်တို့ကမေးခွန်း18ခုလောက်ကျွန်တော်တို့ယူရတဲ့အချိန်မှာဒီဘက်က MO တွေဒီဘက်ကကျွန်တော်တို့ quarantine center မှာတာဝန်ကျနေ MO တွေအတွက်လည်းသူတို့တော့ပို့ပြီးတော့ဟို affected ဖြစ်တယ်လို့ကျွန်တော်တို့ဒါကြားသိရတယ်ပေါ့နော်ဟုတ်ကဲ့ဟုတ်
ဒီဘက်ကပြန်လာသူတွေကိုစနစ်တကျထားရှိတာကြောင့်အနီးဝန်းကျင်ကရက်ကွက်နေပြည်သူတွေမစိုးရင်ကြဘူးလဲ AOD Ban Foundation တာဝန်ရှိသူတွေကပြောပါတယ်။ဒါ့အပြင်ဈေးနဲ့လူစီကားရနေရာတွေမှာလည်းပိုးသက်ဆေးဖြန့်တာတွေလုပ်နေတယ်လို့မြစ်တာညွန့်လူမှုကူညီအဖွဲ့အတွင်းမှကိုထိန်ဝင်းအောင်ကပြောပါတယ်။
ကျွန်တော်တို့ဒီနေ့ကစပြီးရက်ကွက်များပြည်သူမထိန်နိုင်အောင်ねကျွန်တော်တို့ကဒီလူနာတွေကဒီမနေ့ကညတိုင်းမှာကျွန်တော်တို့ result ထွက်ပါခင်ဗျ56တို့အကုန်လုံးလက်ခဲ့တယ်ပါအဲကျွန်တော်တို့ဒီနေ့ရက်ကွက်အစာရက်ကွက်အုပ်ချုပ်ရေးအဖွဲ့တွေကျွန်တော်စီမံတရားရေးအဖွဲ့တွေအဲကျွန်တော်တို့ဒီမိသားစုညီမှုကူညီကယ်ဆယ်ရေးအဖွဲ့နဲ့ရမီရဖိုင်အားလုံးစုပေါင်းပြီးယနေ့ဒီ7နှစ်နဲ့7ရက်စတင်ပြီးတော့မိသားစုဈေးကြီးကိုကျွန်တော်တို့ကြိုတင်ကာဝယ်တဲ့အနေနဲ့အဲကျွန်တော်ပို့သက်စီများကျွန်တော်ဖျံပါမယ်ရှင်းလင်းများဆောင်ရပါမယ်ပြီးလို့ရှင်ကျွန်တော်တို့မြန်မာညိုပူတာကိုလည်းဆက်လက်ဆောင်ရပါမယ်ပြီးလို့ရှင်ကျွန်တော်တို့ဒီမြန်မာညိုပတ်ဝန်းကျင်မှာတည်ရှိမဲ့တောင်ဝင်းနဲ့ပတ်ဝန်းကျင်ထူမှာတည်ရှိမဲ့ကားဂိတ်တွေနောက်ပြီးကျွန်တော်မြန်မာညိုရောက်ွက်ထဲမှာအခြေစိုက်ထားတဲ့တောင်ဝင်းမြို့နယ်တရားရုံးတရားရုံးမှာရှိအချုပ်ရင်းတွေအချုပ်ခန်းတွေအဲရုံးစပွဲတွေအကုန်လူနေထူတဲ့နေရာတွေကျွန်တော်တို့ဒီပို့သက်စီဆောင်ရမယ်ဒီနေ့ကစပြီးတော့ကျွန်တော်ဆောင်ရုံးမှာဖြစ်ပါလေခင်ဗျ
ပြည်ရင်းပြန်လာသူတွေကိုအယောရီပန်တင်တန်းချောင်းအပြင်လေကူးပြည်သူ့ကျမ်းမာရေးတင်တန်းချောင်းဓမ္မဒုဒအရှင်စေကင်သာကျောင်းတိုက်ဘလုံးအကယ်ဒမီကျောင်းစတဲ့နေရာတွေမှာ14ရက်တာတည်တံထားရှိနေတာပါမြန်မာနိုင်ငံကိုလာအောင်ကြမဲ့နိုင်ငံသားခီးတယ်တွေအနေနဲ့လည်းလေရင်ပေါ်မှာတက်ရောက်ခင်လွန်ခဲ့တဲ့82နာရီမတိုင်ခင်ကရရှိထားတဲ့ COVID-19 ကင်းရှင်းကြောင်းတက်ခွဲခန်းစစ်ချက်အထောက်အထားပြသဖို့နဲ့စတဲ့ရောက်ရှိချိန်ကနေ14ရက်တည်တံတတ်မှတ်ထားတဲ့နေရာတွေမှာစောင့်ကြည့်သွားဖို့ကိုလည်းတက်ဆိုင်ရန်ကထုတ်ပြန်ထားပါတယ်နိုင်ငံတွင်းဗိုင်းရပ်ပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်လူစုကိုယ်တိုင်ထိန်းသိမ်းဆောင်ရွက်တင့်တာတွေကိုအတိအကျလိုက်နာကြဖို့အစိုးရကတိုက်တွန်းထားပါတယ်ထပ်ပြင် COVID-19 ရောဂါတားဆီးနိုင်ရေးအတွက်ကျန်းမာရေးဌာနတွေကိုအလှူငွေပါဝင်လှူဒါန်းနိုင်ဖို့လည်းအစိုးရကနှိုးဆော်ထားပါတယ်ကျွန်တော်စီတူပါခင်ဗျာ
အခုဆက်ပြီးရှမ်းပြည်နယ်ရှေ့ပိုင်းဘက်မှာ NCA ပြည်ရလက်မှတ်ရေးသူဖွဲ့ဖြစ်တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ရှမ်းလက်နက်ကိုင်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးသိမ်းမှနေတဲ့အခြေအနေကိုပြောပြပေးမှာပါရှမ်းပြည်နယ်ရှေ့ပိုင်းမိုင်းတုံမြို့နယ်တွင်တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တပ်စခန်းချထားရနေရာဘက်ကိုမြန်မာစစ်တပ်ကထိုးစစ်ဆင်လာလို့ဒီကနေ့မနက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSF ပြောခွင့်ရသူဘူမူကြီးဆိုင်းအောင်ခေးကပြောပါတယ
်ကျွန်တော်တို့အဖြစ်တက်ကရှိနေမှာတမတော်ဘက်ကသူတင်တဲ့စစ်ကမှုတွေနေရယူတဲ့နဲ့ကျွန်တော်တို့ရှိနေကိုဝင်သွားတော့တိုက်ပွဲဖြစ်ခဲ့တာပေါ့နော်ခုတိုက်ပွဲတော့ဝင်သွားရပေါ့နော်ချုပ်သားကြီးရိုးလည်းမစုံနိုင်ဘူးပေါ့နော်ဒီဆိုင်မှုလည်းခုတိတိကျကျလည်းမတရားသေးဘူး
ဒီမနက်၈နာရီမိနစ်20ခန့်မှာမိုင်းတုံမြို့နယ်ဖာချဲကျေးရွာအုပ်စုမိုင်းအကျေးရွာနီးဟိုနတ်တောင်ကုန်းဘော်ကတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC တပ်စခန်းကိုမြမတပ်မတော်အမှတ်59ချင်းမြန်တိုက်ရင်အမှတ်100အမှတ် 225ချေလင်းတိုက်ရင်တို့ကနေထိုးစစ်ဆင်ခဲ့တာလို့ RCSSF ဘက်ကထုတ်ပြန်ထားပါတယ်။မိုင်းတုံမြို့နယ်တွင်မြမစစ်တပ်နဲ့ RCSSF ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းတပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်မှဘုံမှုချုပ်စုံမင်းထွန်းကအခုလိုပြောပါတယ
်။မိုင်းတုံရဲ့အခြေသက်10နိုင်လောက်ကိုကွာမယ်အဲ့မှာမိုင်းတီးရောအီဂျီရောအန်ဒီမှာသူတို့တမတော်စစ်ကြောင်းအာဒုံဒုံကြီးဆောင်ရည်ပုံမှန်လည်းမီဒုံဒုံကြီးဆောင်ရည်ပြောဟာဒီရက်ဆက်ဆက်စီပြောတာအဖက်တခုရကောင်းပြတ်တဲ့ကောင်တနည်းစီကတိတိကျကျပြတ်တာရရှိမှုရှိအဲ့က15မိနစ်လောက်တိုက်ပွဲဖြစ်သွားတယ်သူတို့ထုတ်ပြန်တဲ့အချိန်မှာတော့တက်တာအဆိုင်လို့ပုံစံလို့ထုတ်ပြန်ထားတာတော့သူတို့တွေ့ရတယ်
တောင်ပိုင်းရှမ်းပြည်တပ်မတော်ဟာ NCA ပြည်ရလက်မှတ်ရေးထိုးပြီးနောက်ပိုင်းမြန်မာတပ်မတော်နဲ့တိုက်ပွဲအကြိမ်ပေါင်း100ကျော်ဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်ပွားတိုင်း NCA ပြည်ရစာချုပ်ဖောက်ပြကြောင်းနှစ်ဖက်အပြန်အလှန်ဆွဆွေးမှုတွေရှိနေတာပါအခုတိုက်ပွဲဖြစ်စဉ်မှာလဲ RCSF ဘက်ကနေမြေကျော်လွန်လာလို့တပ်မတော်ကနေမြေရှင်းလင်းရေးလှုပ်ဆောင်ရင်းတိုက်ပွဲဖြစ်တာလို့ဘုံမှုချုပ်စုံမင်းထွန်းကပြောပါတယ်ဒီ
ချိုးပေါက်တွေတို့တိုက်စစ်စိန်တွေကိုစာဖောက်ပြန်နေတယ်အဲ့ဒီ RCSF နဲ့ဖြစ်တာလာရတယ်ပါတို့တို့နေမြေကျော်လွန်နေလို့ကျွန်တော်တို့ကပုံမှန်ကျွန်တော်တို့နေလုံလုံးဆောင်ရွက်နေတာကိုစာပြီးပြစ်တာပါ
RCSF ဖွဲ့နဲ့မြန်မာဆိုရတို့ကြားသဘောတူညီချက်မှာနေမြေတပ်မရေးဆိုင်ရာအချက်တွေမပါဝင်တဲ့အတွက်နေကျွန်လာတဲ့မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်တာဖြစ်ပြီးရှေ့ဆက်နေမြေနယ်နိမိတ်တပ်မဖို့လိုအပ်တယ်လို့ RCSF ပြောခွင့်ရသူဘူမူကြီးဆိုင်းအောင်ခေးကပြောပါဗျ။တပ်မ
တော်တက်ကပြောနေတာကတော့နေမြေကျော်လွန်နေတဲ့အုံလုံးပဲအများဆုံးနေတာ။အဲ့ဒါတန်းတော့အဲ့ဒါကမဟုတ်ဘူးပြည်။ဒီနေမြေကျန်တဲ့တပ်တဲ့ပြည်တော်ပြည်ကြီးချာချာပြန်နေနေမြေရှင်နေမြေလို့သဘောတူအားကြတယ်
ဖေဖော်ဝါရီလ29ရက်နေ့ကနေမတ်လ3ရက်နေ့ထိတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာစစ်တပ်တို့ကြားရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်ကြီးတီနဲ့မိုင်းနောင်မြို့နယ်တို့မှာတိုက်ပွဲဖြစ်ပွားခဲ့ပြီးလွယ်တွန်းတောင်ကျောတလျှောက် RCSSF တပ်စခန်းတွေဆုတ်ခွာပေးခဲ့ရတယ်လို့ဒီတိုက်ပွဲကြောင့်ဒေသခံရွာသားဥယျာဉ်900ကျော်စစ်ပေးသိမ်းရှောင်နေခဲ့ရပါတယ်မြန်မာစစ်ရနဲ့ NCA ပြည်ရဲ့လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC နဲ့ကရင်မျိုးရာစီယုံ KNU တို့ဟာဒေတာတချို့မှာမြန်မာစစ်တပ်နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေစေဖြစ်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။ BOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ
်။ဖ
VOA မြန်မာပိုင်းအစီအစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ app store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store မှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ဖြစ်မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။ကိုရိုနာဗိုင်းရပ်စ်ကမ္ဘာ့ကျန်းမာရေးပြဿနာကြောင့်ဖြစ်လာရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ရေးအတွက်ကမ္ဘာတစ်လွှာကအကြောင်းနေမှာအဆင့်မြင့်ဤပညာတွေသုံးပြီးအွန်လိုင်းကနေစတင်နေကြပါတယ်။ဘရာဝင်ဘေနီတိုရဲ့သတင်းဆောင်မကိုပြောပြပေးမှာပါ။ရိုရှင်ဂျမဲရဲ့စတင်ကန်းကအခုဆိုရင်အိတ်ခမ်းတဲမှာပါ
။ဝီဂျိုနုကအမ်ဂယ်မွန်စတို
င်အောင်မှသင်ခန်းစာတွေပြီးအောင်မတင်ခဲ့ရပေမဲ့အခုတော့ဆရာရီနဲ့ပြန်တင်နိုင်လို့တိတ်ပြီးတော့အဆင်ပြေပါတယ်လို့ပြောသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ကမ္ဘာတစ်လွှာမှာကျောင်းတွေပိတ်ထားရပေမဲ့အတော်များများကတော့အွန်လိုင်းပေါ်ကနေစတင်နိုင်အောင်ခက်မြန်မြန်ပြောင်းလဲနိုင်ကြပါတယ်။ကမ္ဘာတစ်လွှာကကျောင်းသားအလုပ်ရဲ့ထက်ဝက်ကျော်ဟာကျောင်းမတက်နိုင်ဖြစ်နေချိန်မှာဤပညာပြည့်စုံသူတချို့ကတော့ဆက်ပြီးတော့စတင်နေနိုင်ကြပါတယ်။ဤရှိကထက်တန်းကျောင်းကကျောင်းအုပ်ရှာဝမ်အလီက
ပိုဂျာနာမမူစတာတ်မတနာကူတပ်ခွန်နဲ
စီအရီကကျောင်းကိုပုံမှန်တက်ကြပြီးတယောက်ချင်းစီဒါမှမဟုတ်လဲနှစ်ယောက်အတူလာပြီးကျောင်းသားတွေကိုစာသင်ကြတယ်လို့ပြောသွားတာပါ။အွန်လိုင်းကနေသင်ရတာကိုဆရာကိုယ်တိုင်သင်တာထက်တောင်ပိုကြိုက်တယ်လို့ပြောသူကကျောင်းသူရိုရှင်ဂျမဲပါ
بس حكمه بيرسيرا كمان انت نجاجمون
ဒီမှာဆိုရင်အတန်းသွင်းထားတဲ့ဗီဒီယိုရှိပြီးနားမလည်ဘူးဆိုရင်အဲ့ဒီအပိုင်းကိုကို့ဖာသားပြန်လေ့လာလို့ရတယ်လို့ပြောသွားတာဖြစ်ပါတယ်အွန်လိုင်းကနေထက်ရိုက်စာသင်ကြားပို့ချမှုကိုကြည့်ဖို့အဆင်မပြေတဲ့သူတွေအပါအဝင်ကျောင်းသားတွေအားလုံးအတွက်ကျောင်းကစီစဉ်ပေးလိုတယ်လို့လဲကျောင်းအုပ်ရှာဝမ်အလီကပြောပါတယ်
။ကိုတော်ဘီနဲအမဒါဘီတန
်ကျောင်းသားတွေပြက်ကွက်ခရင်လဲသင်ခန်းစာကိုတော့ကျောင်းသားတွေရဲ့ဝက်ဘ်ဆိုက်မှာအလိုလျောက်တင်ပေးသွားမှာဖြစ်တယ်လို့ပြောတာပါ။အမေရိကန်မှာလဲ COVID-19 ကူးစက်သူတွေပိုပြီးများလာနေခြင်းကျောင်းတွေကအလားတူလှုပ်လာပါတယ်။ဒါပေမဲ့မိဘတွေအတွက်တော့အခက်အခဲတချို့ရှိပါတယ်။ကျောင်းသားမိဘတို့ဖြစ်တဲ့အာဝန်ဂျွန်ဆင်ကအခုလိုပြောပါတယ်
။ So how is it that our young children
မိဘတွေကအလုပ်သွားမှကြောင်းစီအတဲကအဆွေအကြောင်းတွေကကလေးတွေကစင်ကလေးာဖြစ်ကုန်ရင်ဘယ်လိုလုပ်မလဲတဲ့။ကလေးတွေကိုကျောင်းပြအောင်သင်ပေးဖို့တာဝန်မယူဘူး။အထက်တန်းကျောင်းသားတွေဆိုရင်တော့သူကဘာလုပ်ဆိုပြီးတော့သွားပြောလို့မရဘူးလို့ပြောသွားတာပါ။ကျောင်းသားမိဘRocks Fletcher ကလည်းအခုလိုပြောပါတယ
် As much as we're looking after them now when we're
out ချင်းနေကတော့အဆင်ပြေနေသေးပေမဲ့ဘလောက်ကြာကြာဒီလိုထိန်းထားလို့ရမလဲဆိုတဲ့အပေါ်မှာစိုးရိမ်တယ်လို့ပြောသွားတာပါအကြောင်းနေဆက်ပြီးပိတ်ထားရတာကြောင့်ကမ္ဘာတစ်လွှာကဆရာတွေကျောင်းအုပ်ချုပ်သူတွေအနေနဲ့တနည်းတစ်ပုံတော့စဉ်းစားလာရပါတယ်ကျောင်းတွေနဲ့ကျောင်းသားတွေကြားလက်ရောညီတွေဖြစ်အောင်လုပ်တာမှာအဆင်ပြေသူလည်းရှိမပြေသူလည်းရှိပါတယ်ဒါပေမဲ့လည်းကမ္ဘာတစ်လွှာဗိုင်းရပ်စ်ကူးစက်မှုမြန်ဆန်နေခြင်းလူတွေတီးကြားခွဲနေထိုင်ကြရမယ့်ကာလမှာကျောင်းသူရိုရှင်းကတော့ဒီနီးလန်းကိုလက်ခံထားပါတယ်ကျမသင်ကြီးထိုက်ပါရှင
်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတကမ္ဘာလုံးကအစိုးရအင်ဒီဂျီနဲ့ဟန်တာဖို့ကျောပန်းအထုတ်နေကြချိန်မှာမြန်မာနိုင်ငံအပါအဝင်အစ်တောင်အချနိုင်ငံတို့ရဲ့လှုပ်ဆောင်ချက်ဟာအားရပွဲမရှိဘူးလို့တချို့ကသုံးသပ်နေကြပါတယ်။ဒါဘလောက်မှန်ကန်ပါသလဲ။မြန်မာနိုင်ငံတွင်းကအထွေထွေယောဂါကူဆရာဝန်တူဖြစ်သူဒေါက်တာကျော်စောဦးနဲ့ကျွန်တော်ကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်။ဆရာဒေါက်တာကျော်စောဦးညာကျွန်တော်ဒီကနေ့ဆရာဝန်ဆက်သွယ်ရတဲ့အကြောင်းရင်းကတော့ကမ္ဘာလုံးကထိတ်ထိတ်ပြပြဖြစ်နေရတဲ့ကိုရိုနာဗိုင်းရပ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပါတယ်။ဒီမောင်စုံတစ်ခုမိကျင်တာကတော့ဒီအမေရိကန်ပြည်ထောင်စုလိုနိုင်ငံမျိုးမှာတော့မှဒီယောဂါကိုအယုံစွဲတာဟာနောက်ကျလွန်းတယ်လို့ဒေါ်နယ်ထရမ့်အဆိုရကိုဝေဖန်မှုတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့နယ်စပ်ချင်း မိုင်းအများဆုံးထိတွေ့နေတဲ့နိုင်ငံဖြစ်ပါတယ်ဆိုတော့ဒီရောဂါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအရေးဒီဆောင်ရွက်မှုဟာလုံလောက်မှုရှိပါရလားဆရာ
ဟိုကျွန်တော်ရဲ့ဟိုတမူးချင်းအနေနဲ့ပြောလို့ရှိရင်ဒီလုံလောက်ပြည့်စုံမှုရှိတယ်လို့တော့အပြည့်အဝပြောလို့ရပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီတရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မှာစဖြစ်တယ်ပြီးတော့ဒီဒီဇင်ဘာလ31ရက်နေ့မှာဟို WHO ကိုအကြောင်းကြားလိုက်တယ်ဆိုတော့ကျွန်တော်တို့ကဒီဘက်ကဇန်နဝါရီ4လောက်မှာလို့ကျွန်တော်ထင်ပါတယ်အဲအဲ့မှာကျွန်တော်တို့နိုင်ငံမှာစပြီးတော့ဒီဟာနဲ့ပတ်သက်ပြီးတော့ကျန်းမာရေးနဲ့အားသာဝန်ကြီးဌာနနေပြီးတော့စပြီးတော့ချက်သေးမှုတွေတတိပိနှိုးဆော်ချက်တွေကိုစပြီးလုပ်ကင်ခဲ့ပါတယ်အဲတော့ကျွန်တော်ကတော့ဒီကျွန်တော်ဆောင်ရွက်မှုဟာဆိုလို့ရှိရင်စောတယ်ပြည့်စုံတယ်လို့ယူဆပါတယ
်ဒါပေမဲ့တချို့ကတော့မြန်မာနိုင်ငံအစ်တောင်အရှာနိုင်ငံထဲမှာအထူးသဖြင့်မြန်မာတို့လာအိုစုလိုနိုင်ငံတွေဟာဒီကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုရှော့တွက်လွန်းတယ်လို့သုံးသပ်ကြပါတယ
်။ဟိုဒီကကျွန်တော်ထင်ပါတယ်ကျွန်တော်တို့ဒီနိုင်ငံရဲ့အမှုစီးပွားခြေနေတွေဒီကျန်းမာရေးဆောက်ရှောက်မှုပေါ့နော်ခေတ်ကာလဆက်ဆက်ကဖြစ်ခဲ့တဲ့ပုံမှာမူတည်ပြီးတော့အဲတချို့ကဒီကိုသုံးသပ်တယ်လို့ပဲကျွန်တော်အနေနဲ့ယူဆပါတယ်။အမှန်တော့ဒီမှာနိုင်ငံမှာ2020နှစ်ဆန်းလေးကကျွန်တော်ကတော့ဟိုလုံနေတာပါအဲတိုးတော့လည်းပဲတခုတော့ရှိတယ်ကျွန်တော်နိုင်ငံမှာတချို့တော့ဟိုလူတွေကတော့ဒီကျန်းမာရေးရဟိုအင်မတန်မှဒီဘုဒ္ဓအားနည်းတဲ့အပိုင်းတွေရှိတယ်အဲတချို့ဒေတာတွေကြတော့လည်းကျွန်တော်ရဲ့ဒီတည်င်းချက်လက်တွေရောက်ရှိဖို့အတွက်အားနည်းနေတဲ့နေရာတွေရှိတယ်ပေါ့နော်ဆိုတော့အဲဒီဘုံမှာလည်းမူတည်ပြီးတော့တချို့တွေကဒီလိုသုံးသက်တယ်လို့ပဲကျွန်တော်မြင်တယ်ဒါမြန်မာနိုင်ငံကိုပြောတာပါဗျဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကတောင်းဆီရဲ့ပုံကူတွေအဓိကပြောတာကတော့တံပြားစီးပြီးတော့စောင့်ကြည့်ခဲ့တဲ့လူနာတွေရှိရဲ့အဲ့ထက်မှတချို့သေဆုံးသွားပေမဲ့ဒီရောဂါရောမဟုတ်ဘူးလို့ပြောတယ်တချို့ကတော့စစ်ဆေးနေစေလို့ဆိုပါတယ်ဆိုတော့ဒီလိုဆေးရုံကိုကျန်းမာရေးဌာနရဲ့အာရုံစူးစိုက်မှုအောက်ကိုမရောက်လာဘဲနဲ့သေဆုံးသွားတဲ့လူတွေကဘယ်လောက်ရှိနိုင်တယ်လဲကျွန်တော်စဉ်းစားမိပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံကျန်းမာရေးစောင့်ရှောက်မှုကနေရာတိုင်းတောင်းနိုင်ကိုရောက်ရှိနေပြီလို့မပြောနိုင်ဘူးလို့ထင်ပါတယ်
။ဟောအဓိကတော့ကျွန်တော်တို့ဥပမာပေါ့နော်အခုလက်ရှိကတော့ဒီ COVID-19 ကဟိုတော်လုံးပေါ့ကိုကျွန်တော်မြန်မာနိုင်ငံအကုန်လုံးကအာရုံစိုက်နေတဲ့ကြောင့်မလို့အခုချိန်မှာကျွန်တော်တို့ကဟိုဖျားပြီးမောတယ်ဆိုတာနဲ့ဟိုဒီဟာကိုပဲဥသာစီစဉ်းစားတာပေါ့တိုးတော့လည်းပဲအခြားသောရောဂါအခြေအနေတွေကလည်းကျွန်တော်တို့နိုင်ငံမှာကဟိုဖြစ်ပွားပြီးတည်ဆုံနှုန်းတွေလည်းရှိတယ်ဗျ။ဟိုဥပမာကျွန်တော်တို့ဒီရောဂါနဲ့တည်ဆုံနေနှုန်းကလည်းကျွန်တော်နိုင်ငံမှာလည်းအခုချိန်ကြီးကရှိတုံးပါပဲ။ဘလောက်ပဲကျွန်တော်တွေကုသမှုတွေပေးပေးပညာတွေပေးပေးပေါ့နော်ဒါဥပမာတစ်ခုပေါ့နောက်တစ်ခုကကျွန်တော်တို့ကတချို့ဒီတွေးဆိုစီးတို့နှလုံးရောဂါဖြစ်ပွားမှုကလည်းကျွန်တော်တို့နိုင်ငံမှာနောက်ပိုင်းဒီကျွန်တော်တို့ကဖြစ်ပွားမှုတွေကများလာတယ်။ဟိုများလာတဲ့အကြောင်းမို့ကျွန်တော်တို့ကဒီအခြေခံကြောင်းတရားယောဂါတွေပေါ့နော်တွေးဆိုစီးတို့နှလုံးဒီအဆုပ်နာရာရှိအဆုပ်ကင်ဆာဆားတဲ့ဒါတွေနဲ့ပတ်သက်တည်ဆုံနှုန်းတွေကလည်းများလာတဲ့အကြောင်းမို့လို့ဒီအချိန်မှာတည်တယ်ဆိုရင်လူတွေက COVID-19 ကိုတန်ဖိုးရှိပြီမဲ့တကယ်ကြတော့သူတို့ကသူ့ရဲ့အခြေခံကြောင်းတရားယောဂါတွေနဲ့တည်ဆုံနိုင်လေရှိပါတယ်အခုတည်ဆုံးသွားတဲ့လူနာတွေကလည်းသူကုသရတဲ့ဆရာတွေကိုယ်တိုင်ကခြေခံကြောင်းတရားယောဂနဲ့တည်ဆုံးနေဆိုတာကိုဆရာတွေကဒါမှတ်ချက်ပြုပါတယ်ဗျ။ဆိုတော့အားလုံးတို့ကျွန်တော်တို့ကတော့အခုချိန်ကတော့ဒီယောဂကဟိုအားလုံးကအာရုံစိုက်နေတဲ့အကြောင်းမို့လို့ကျွန်တော်တို့ကဒါကိုအကုန်လုံးကဒီဟို highlight ပေါ့နော်ဒီအဓိကထားယူပြောနေတယ်လို့ယူဆပါတယ်။တကယ်ကြီးဒီတချို့တွေပြောသလိုပေါ့နော်ဒီ negative ပေါ့လေအဖြေမရှိဘူးဆိုတာကိုကျွန်တော်လက်မခံဘူး။ဆိုရင်ကျွန်တော်တခုနဲ့မြင်ကြည့်တာကတကယ်ကြီးဟုတ်ပြီဒီအဖြေကမှားခဲ့ဆိုရင်တော့အဲ့ဒီလူနာကိုဒါမှမဟုတ်တည်ဆုံသွားတဲ့လူနာပဲဖြစ်ဖြစ်အခုလက်ရှိရှင်လို့ပဲဟိုပြန်ပြီးဆေးရုံမှာဆင်းသွားနေတာဖြစ်အကယ်၍ဒီခြေသာမှားခဲ့မယ်ဆိုရင်သူ့ဘေးနားမှာသူ့ကိုပြုစုတဲ့လူပဲဖြစ်ဖြစ်သူ့ကိုကျန်းမာရေးဆောက်ရှောက်ခဲ့တဲ့ဆရာဝန်တွေဆရာမတွေကိုယ်တိုင်လည်းကူးစက်ခံရပါပဲလေဒီကိစ္စကြီးကဒီတိုင်းကျွန်တော်ကရက်သွားတာမဟုတ်ဘူးလို့ကျွန်တော်ကမြင်တယ်နောက်ဒီဟာနဲ့ပတ်သက်ပြီးတော့လည်းကျွန်တော်ကဒီညနေပိုင်းမှာအဆုလိုက်ပြုံလိုက်ပြီးပြေတယ်ဖျားတယ်နားတယ်ဆိုတော့ကျွန်တော်ကဟိုတိတ်မတွေ့ရကြောင်မလို့ဒီဟိုမရှိတာကိုတော့တချို့ကအဲ့ဒါကိုထောက်ပြနေတာတော့ကျွန်တော်အနေနဲ့ဟိုတို့အမြင်နဲ့ဟိုပါတော့မမှားဘူးတို့တော့လည်းပဲဟိုဖုံးပြထားလို့မရဘူးဆိုတာတော့ကျွန်တော်ထောက်ပြချင်ပါတယ
်နောက်ကျွန်တော်တစ်ဆက်တည်းမေးစင်းတယ်ထင်တယ်မိကောင်ကဒီယောဂါကိုစမ်းသပ်စစ်ဆေးနိုင်တဲ့စွန့်ကြီးမြန်မာနိုင်ငံမှာဘယ်လောက်ရှိပါသလဲဒီနိုင်ငံတွေမှာတော့တိတ်ကိုစံတရားရှိရဲ့ဒီယောဂါလက္ခဏာလို့ပြတဲ့ဟာတွေကိုမှတ်သားဒီဟာကိုစမ်းသပ်နိုင်တယ်မြန်မာနိုင်ငံမှာရောလူပဲနှစ်ယောက်လောက်ကိုစမ်းသပ်နိုင်မဲ့အင်းအားရှိပါလေခင်ဗျာ
ဟိုအခုလောလောဆယ်တည်ထားသလောက်ဆိုလို့ချင်းဒီယောဂလက္ခဏာပြတယ်နောက်တချို့ကလည်းဒီယောဂဖြစ်တဲ့နိုင်ငံတွေကပြန်လာတယ်အဲတချို့ကလည်းယောဂဖြစ်တဲ့လူတွေထိတိထားတဲ့လူတွေပေါ့နော်အပြီးတော့ချင်းဒီခုနကကျွန်တော်ပြောတဲ့ COVID-19 နဲ့ဆင်တူတဲ့လက္ခဏာတွေပြတဲ့လူတွေကိုပဲကျွန်တော်ကအဓိကထားပြီးတော့ဒီတန်တရားလူနာဆိုစောင့်ကြည့်ပြီးတော့ယောဂကိုရှာဖွေတယ်ပေါ့နော် ဒီရောဂါရှာဖွေတဲ့ဆက်ကလည်း WHO ရဲ့ treatment ပြုထားတယ်ဒီပြုထားတဲ့ဒီရလက်တွေပါပဲဆိုတော့ဒီ PCR ဆက်ကလည်းကျွန်တော်တို့နိုင်ငံမှာဒီဒါတွေမဖြစ်ခင်တည်းကရှိပြီးသားဖြစ်ပါတယ်အဲဒါနဲ့ပတ်သက်ပြီးလိုအပ်တဲ့ဒီကျွန်တော်တို့ဟိုဘောနော်ဓာတ်ပစ္စည်း reagent တွေကိုလည်းကျွန်တော်တို့ဒီအမေရိကန်တို့ဘာတို့ကနေချင်းဦးကလှူထားတာတွေလည်းရှိပါတယ်ဆိုတော့ဒီအားနဲ့ပတ်သက်ပြီးတော့ကျွန်တော်တဖွဲ့ကမှရှိတဲ့ဒီပညာရှင်တွေအကုန်လုံးဝင်နေတဲ့အားလုံးကျိုးကျိုးဆက်ဆက်နဲ့အကုန်လုံးပြင်ပန်းခံပြီးတော့ဒီစာဖြစ်ပေးနေခြင်းဖြစ်ပါလေဖြစ်နေပါလေ
ဟုတ်ကဲ့တစ်ချိန်လုံးက HIV AIDS ဖြစ်တော့ကဆူရင်မြန်မာအနာဘင်ကညင်းတယ်ငါတို့နိုင်ငံမှာလုံးဝမရှိဘူးဆိုတော့အဲ့ဒါ denial stage ပေါ်လေအဲ့ဒါနောက်မှတဖြည်းဖြည်းလက်ခံလာတဲ့အခါယောဂါကရခိုင်နှုန်းတော်တော်များများကုဆဲနေတာတွေ့ရတယ်ဆိုတာမျိုးတွေဖြစ်လာတယ်ဆိုတော့အခုဒီကိုရိုနာဗိုင်းရပ်စ်နဲ့ COVID-19 နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဟာလုံးဝမရှိနိုင်ဘူးဆိုပြီးညှင်းဆန်တဲ့အဆင့် denial stage ကိုရောက်ခဲ့ပါသေးလားမဟုတ်ဘူးနဲ့ထချင်းတုံ့ပြန်ဆောင်ရွက်တယ်လို့ဆရာမြင်ပါသလား
ကျွန်တော်တို့ဒီနေ့ဒရင်းချက်နဲ့ဒီညာခေတ်ဒီခေတ်ဒရင်းရောက်မြန်နေခေတ်မှာကျွန်တော်တို့ကဒီဖုံးကွယ်ထားဖို့ဆိုတာကဟိုဘလုံးမဖြစ်နိုင်ဘူးလို့ကျွန်တော်ညီချတယ်။နောက်တစ်ပိုင်းကကျွန်တော်တို့နိုင်ငံက2010နောက်ပိုင်းမှာဒီမိုကရေစီအတွင်းကူးပြောင်းရေးဖြစ်လာပြီး2015မှာလည်းဒီလိုအများစုထောက်ခံထားတဲ့ဒီလိုဆိုတာတက်လာပြီးနောက်ပိုင်းမှာဆိုလို့ရှိရင်ပို့ပြီးတော့ဒီဒရင်းတွေကထင်ချန်လို့မရပါဘူး။ကိုလင်းနေတာဟုတ်နဲ့တာဝန်ယူတာဝန်ခံမှုအပြည့်နဲ့ကျွန်တော်တို့ကဒီတွားနေရတဲ့ခေတ်စနစ်ကြီးမှာကြတော့ကျွန်တော်တို့အရင်လုံရောမရှိပါဘူးမရှိပါဘူးဆိုပြီးတော့ကျွန်တော်ညင်းဆန်လို့လည်းမရပါဘူး။ကျွန်တော်ပါပဲတချို့ကတော့ဒီဒရင်းမောင်ချတယ်ဆိုတာပဲ။ဒါပေမဲ့ဒီလက်ရှိအစိုးရကတော့ဒရင်းမောင်ချဖို့လည်းမရှိသလိုဒီခက်ကလည်းဒရင်းမောင်ချလို့ရတဲ့ခင်မဟုတ်တဲ့ကြောင့်မလို့ကျွန်တော်အနေနဲ့တချို့ဒီဝေဖန်တာတွေကတော့နည်းနည်းပြင်းထန်သလားလို့ပေါ့နော်
။ဟုတ်ကဲ့။ကျွန်တော်နောက်ခုမေးချင်တာဆရာဝန်တယောက်အနေနဲ့ဆရာရဲ့အမြင်ကိုမေးချင်တာပါမြန်မာနိုင်ငံကတော့မဆိုင်ဘူးပေါ့လေ။ဒီရောဂါစတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံဟူဘေးနဲ့ဝူဟန်တို့ဘာလို့မှအခုနောက်ပိုင်းမှာကူးစက်ပြန့်နှံ့မှုမရှိတော့ဘူး။တော်တော်ငါဆိုရင်နိုင်ငံကြီးကတန်လာတဲ့လူ20 30လောက်မှာပဲဒီရောဂါပိုးတွေ့ရတော့တယ်ဆိုပြီးတော့တရုတ်ဘက်ကကြေညာပါတယ်တချို့နိုင်ငံတကာဆရာဝန်တွေကဒါမဖြစ်နိုင်ဘူးလို့သံပြားရှိကြပါတယ်တချို့ကလည်းပဲလက်ခံကြတယ်အဲ့တော့ဆရာမြန်မာနိုင်ငံထဲမှာနေထိုင်နေတဲ့ဆရာဝန်တယောက်အနေနဲ့ဒီသတင်းကိုဘယ်လိုယူဆပါလဲခင်ဗျာ
အော်အဓိကတော့ကျွန်တော်တို့လို့ဖြစ်ခဲ့လဲဆိုတော့ဒီတရုတ်ပြည်ကလည်းဒါဒီတရင်းမောင်ချတဲ့ဟိုနိုင်ငံဖြစ်ခဲ့တာဗောနော်ဟိုလက်ရှိတော့တရင်းမောင်ချတယ်ဟိုဒီအခြားဖြစ်တော့ကလည်းကျွန်တော်ဒါဟိုတီးတတိထားမိတဲ့ဆရာဝန်ပြောခဲ့တာကိုလည်းတရင်းမောင်ချဖို့သူစူးစမ်းခဲ့တယ်နောက်ဆုံးမနိုင်တော့တဲ့အချိန်မှာသူတို့ကပြင်ရတဲ့အဆင့်ဖြစ်ခဲ့ကြောင်းမို့လို့ဟိုလက်ရှိတရုတ်နိုင်ငံကထွက်လာတဲ့စီးရင်စရာတွေကိုလည်းတချို့နိုင်ငံတွေကဗောနော်ဟိုလက်မခံတာလည်းရှိတယ်ဒါကျွန်တော်ဒီလိုညင်ပြောရင်တချို့ကနိုင်ငံကြီးကလည်းပါပါတယ်ပြင်ရပြီးနိုင်ငံချင်းအားပြိုင်တဲ့အခါမှာကျတော့ဒီတရုတ်နိုင်ငံကတင်ကြတဲ့ဒီထွက်လာတဲ့စီးရင်တွေအမှန်ကန်နိုင်မှုဆိုပြီးတချို့ဒီဟာကိုဝေဖန်တာလည်းရှိတာပေါ့နော်။ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဗာမြင်လဲဆိုတော့အခုလက်ရှိပေါ့နော်။ဟိုတို့ဒီထွက်လာတဲ့တရင်းတွေတကယ်မှန်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီတိုးနိုင်ငံဟာဒီယောဂကိုအခုဗာဖြစ်သူတို့ကဒီမိတော့ကျိုးအောင်ဒါမိနှိမ်လိုက်နိုင်တဲ့အခြေအနေဖြည်းဖြည်းရောက်လာပြီဆိုတော့သူတို့ဘယ်လိုများဒါကိုစူးစမ်းပန်းစားနှိမ်နှင်းခဲ့လဲဆိုတာကိုကျွန်တော်တို့လိနနေတရားတော့ကျွန်တော်တို့ယူဖို့တော့လိုလာပြီ။ဒါပေမဲ့ဒီဟာဒီတရင်းဆက်လက်ဟိုကျွန်တော်လည်းမမှန်ကန်တိုင်းလို့ပြောတော့လည်းပဲဒီလိုထိန်းချုပ်နိုင်နိုင်တဲ့အတွက်ကျွန်တော်အနေနဲ့ကတော့ဟိုဥဆောင်ခဲ့တဲ့လူတွေရောပါဝင်ခဲ့တဲ့ဒီတကယ်လို့လှုပ်ရှားခဲ့တဲ့ကျမ်းမာရေးဝန်ထမ်းတွေရောပေါ့နော်အကုန်လုံးကိုကျွန်တော်အနေနဲ့တော့ချီးကျူးပါတယ်ဗျ
ဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့တချို့နိုင်ငံတွေမှာဒီရောဂါကိုကာကွယ်ဖို့ကြိုးပမ်းတာဟာသိပြီးတော့ကြမ်းတမ်းတဲ့စီမင်းစည်းကမ်းတွေ drastic action ထုတ်တယ်ဆိုပြီးတော့ပြောကြပါတယ်ဘယ်မှမထွက်နိုင်ဆိုပြီးတော့အပြင်ထွက်တဲ့လူတွေရောမှဒါရဲတွေကစစ်ဆေးပြီးအင်ထက်ပြန်သွားအတင်းသွင်းကြတယ်အဲ့လိုမျိုးလူရတွေကလူအပ်ပါလားတကယ်တော့မြန်မာနိုင်ငံမှာကောအဲ့လောက်ထိတင်းကျပ်ဖို့လူပါသလားအဲ့ရောက်နောက်ဆုံးဖြေပြပါခင်ဗျာ
ဟိုကျွန်တော်ဒီလေလာဖြတ်ရှုတဲ့ဟာရဆိုရင်တော့အဲဒီတရုတ်နိုင်ငံဟာဒီကျွန်တော်စံနမူနာတစ်ခုယူရမှာပေါ့နော်ဆိုတော့အဲ့လိုပြောတဲ့တရုတ်ကိုကျွန်တော်အရင်ဥစားပြီးပြောနေလို့လည်းထင်ပါတယ်ဟိုကျွန်တော်ကတော့ဒါလေလာ30ချဲရဆိုလို့ချင်းသူကတကယ်လည်းဖြစ်တဲ့ဖြစ်အဲ့ဟူဘေးပြည်နယ်ပေါ့နော်ကျွန်တော်ဒီဟူဟန်မှာအကုန်လုံးကိုကျွန်တော်လော့ခ်ဒေါင်းလုပ်ချလိုက်တာဟာသူမှန်ကန်တဲ့သုံးချက်ချက်တို့လည်းအဲ့ဒီမှာတော်လေးဝေဖန်ခံရပါတယ်လူခွင့်ရရောပါရောဒီတရုတ်ကောင်းဆောင်တွေကိုယ်တိုင်ပေါ့နော်အကုန်လုံးဝေဖန်ခံရတယ်တိုးတော်လည်းပဲအဲ့ဒီလိုလော့ခ်ဒေါင်းလုပ်လိုက်ခြင်းအပြင်တို့နိုင်ငံတွင်းမှာပေါ့နော်ကုသံပြတ်နေတော့ဟာသူပြန်ထိန်းချုပ်နိုင်နိုင်တယ်ဆိုတော့ ဟိုကျွန်တော်အနေနဲ့လိုအပ်ရင်တော့ကျွန်တော်ကတချို့သောဒီဆုံးဖြတ်ချက်တွေဟာခန့်ခိုင်မာမာနဲ့ကျွန်တော်ပြက်ပြက်တားတားတော့ကျွန်တော်လုပ်ဖို့လိုတယ်။မှန်ပါတယ်လော့ကောင်းလုပ်တဲ့အခါမှာကျွန်တော်ကလူမှုစီးပွားဘဝတွေထိခိုက်တယ်၊ခြေပိုင်းဆိုင်ရာတွေထိခိုက်တယ်၊ရုပ်ပိုင်းဆိုင်ရာတွေထိခိုက်တယ်အားလုံးသောဟိုကျွန်တော်အခန်းကဏ္ဍအားလုံးပေါ်မှာတရားမှုတွေရှိတယ်ဆိုတော့မှန်တယ်။သို့တော်လည်းပဲကျွန်တော်တို့ကဘယ်ဟာဦးစားပေးစဉ်းစားမလဲဆိုတော့ကျွန်တော်စဉ်းစားဖို့လိုတယ်။ဒီလော့ကောင်းလုပ်တာရဲ့ဟိုကောင်းကျိုးဆိုးကျိုးကတော့ကျွန်တော်ကတွန်တွဲနေမယ်။သို့တော်လည်းပဲဟိုကျွန်တော်တို့လုံရမယ့်အခြေအနေဆိုရင်တော့ကျွန်တော်မြန်မာနိုင်ငံမှာလည်းလုံမယ်လို့ကျွန်တော်အနေနဲ့ထင်မြင်ယူဆပါတယ်။
COVID-19 အသက်ရှင်လမ်းကြောင်းဆရာယောဂရဲ့ဝင်းနုံဝင်းမိုးတွေကိုယောဂကုသပြန့်နှံ့မှုပြင်းထန်နေတဲ့နိုင်ငံတွေမှာရောယောဂကုသပြန့်နှံ့မှုမပြင်းထန်သေးတဲ့နိုင်ငံတွေမှာပါကြုံတွေ့ခံစားနေကြရတာပါ match လ13ရက်နေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံတော်သမ္မတရုံးရဲ့ပန်ကြားချက်မှာမြန်မာရိုးရာတကြံပွဲတော်အပါအဝင်လူစုလူဝေးနဲ့ကျင်းပပြုလုပ်ရတဲ့အခမ်းအနားနဲ့ပွဲလမ်းသဘင်တွေကိုကျင်းပပြုလုပ်ခြင်းမပြုဖို့ပန်ကြားထားပြီးလူစုလူဝေးအခမ်းအနားပြုလုပ်ခြင်းမခြင်းကို April 30ရက်နေ့အထိကျင်းပခွင့်မပြုဘဲရပ်ဆိုင်းထားပြီးဖို့သက်ဆိုင်ရာဌာနတွေကိုညွှန်ကြားထားတာကြောင့်တကြံပွဲတော်အပါအဝင်အနေနဲ့ရဲကပွဲလမ်းသဘင်ကျင်းပမှုတွေဟာ April ကုန်အထိရနာထားကြရမှာပါပွဲလမ်းသဘင်အခမ်းအနားတွေကိုပိတ်ဖြစ်ဖို့မလိုသေးဘူးလို့ယူဆနေတဲ့သူတွေရှိသလိုယောဂကုသမှုပြင်းထန်နေတဲ့နိုင်ငံတွေမှာလို့ပွဲလမ်းသဘင်အခမ်းအနားတွေကနေရုတ်တရက်ယောဂကုသမှုတွေအလုံးရင်းနဲ့ပေါ်လာမှာကိုစိုးရိမ်ပူပန်နေတဲ့သူတွေလည်းရှိနေကြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့လူတူနဲ့တူတွေ့ဆုံနှုတ်ဆက်ရင်အောင်လက်ဆွဲနှုတ်ဆက်တာမျိုးမပြုလုပ်ဘဲလက်ဝေရန်နှုတ်ဆက်ကြဖို့ခေါင်းငိတ်မီနှုတ်ဆက်ကြဖို့လူချင်းမဖြစ်မနေထိတွေ့ဖို့လိုလာရင်ဒရောင်စစ်ချင်းထိပြီးနှုတ်ဆက်ကြဖို့တိုက်တွန်းအကြံပြုထားတာကြောင့်လူစုလူဝေးနဲ့ပွဲလမ်းသဘင်အခမ်းအနားတွေကျင်းပပြုလုပ်ခြင်းကိုရှောင်ကြဉ်ခြင်းဟာဒီချိန်မှာအလုတ်တင်ဆုံးအလုပ်လို့ဆိုရမှာပါ။ဖွံ့ဖြိုးတိုးတက်ပြီးတဲ့နိုင်ငံတွေမှာတော့လူဦးရေထောင်ထဲချီပြီးရုတ်တရက်ယောဂကုသခံရတဲ့အခါကုသမှုပိုင်းမှာအခက်အခဲတွေကြုံတွေ့နေရတာကြောင့်မြန်မာနိုင်ငံမှာလူတွေအများကြီးတပြိုင်တည်းကုသခံရမယ်ဆိုရင်အခက်အခဲဝင်တော့ဝင်မှုတွေအများကြီးဖြစ်ပေါ်လာမှာသိကြပါရစေ။ဝေဘာကီကုသဆေးရုံကြီးမှဌာနမှူးဖြစ်သူပမောက္ခဒေါက်တာဒေါ်စပယ်ဖြူကလည်းလူတွေအများကြီးရုတ်တရက်ယောဂကုသခံရပြီဆိုရင်ကုသယောဂအထုကုဆေးရုံကြီးတွေနဲ့တွေမလုံလောက်ဘဲအနေနဲ့ရဲကဆေးရုံတွေပါကုသဆောင်ရွက်ပေးဖို့လိုအပ်လာနိုင်တာကြောင့်ကြိုတင်ပြင်ဆင်မှုတွေပြုလုပ်ထားတယ်လို့အခုလိုပြောပါရစေ
။ Infection ရဲ့ risk တော့ငယ်ရှိနေကြတဲ့အတွက်ကြောင့်မလို့အားလုံးသောဆောင်ဝင်နေတဲ့မှာတော့ငယ်တော့ဆိုရင်ပူပန်မှုတွေရှိတာကိုတော့ကျွန်တော်တို့ဘက်ကအမြဲတမ်းအစစ်စစ်တော့ခဏခဏထပ်မံပြီးတော့ချစ်လေးချင်းလေ့ကျင့်မှုတွေနဲ့အမြဲပြုလုပ်နေရပါတယ်ပြီးရင်လည်းကိုယ်ဟာဘလောက်ထိကိုကိုယ်ကိုယ်ကိုယ်ဟာ confidence ရှိလာဖို့ကျွန်တော်တို့အနေနဲ့တကယ်တမ်းတကယ်ဝစ်ဆင်ထားမယ့်ဝစ်စားများကိုကျွန်တော်တို့ဝစ်ဆင်နိုင်ဖို့အတွက်ကျွန်တော်တို့ပြင်ဆင်မှုတွေပြုလုပ်ပြီးသားဖြစ်ပါတယ်ကျွန်တော်တို့အခုလည်းပဲအဲ့လိုပဲနောက်ကကျွန်တော်တို့ညာအကယ်၍များပေါ့နော်နေမကောင်းဖြစ်သွားခဲ့ရင်လည်းနောက်အဖွဲ့တွေအတွက်ကျွန်တော်တို့အကုန်လုံးစီစဉ်မှုတွေတော့အကုန်ပြုလုပ်ထားကြပါတယ်အခုကျွန်တော်တို့ဆေးရုံအနေနဲ့ကြတော့လည်းပဲနောက်မှာကျွန်တော်တို့တိုးချက်ဆောင်ဆရာကြီးတို့လက်တက်တည်းကနေပြီးတော့ဆောက်ခဲ့တဲ့နှစ်ထပ်ဆောင်နဲ့သုံးထပ်ဆောင်ရဲ့ပေါ်ဆုံးထပ်ကိုလည်းကျွန်တော်တို့ဖွင့်လှစ်ဖို့အတွက်အစဉ်သစ်နှီးပါးလောက်ဖြစ်နေခဲ့ပါပြီနောက်ထပ်လည်းပဲကျန်တဲ့တိုင်းနဲ့ပြည်နယ်ဆေးရုံများနဲ့တကွကျန်တဲ့ဆေးရုံများကိုလည်းချက်ထွင်ပြီးတော့စီစဉ်ဆောင်ရွက်ဖို့လည်းပြုလုပ်ထားတယ်လို့ကျွန်တော်တို့ဘက်ကတော့သိရပါတယ်ဆရာကြီးဒီအတွက်တော့ကျွန်တော်တို့အားလုံး၆ရက်နေရဆိုလည်းကျွန်တော်တို့ telecon echo နဲ့ကျွန်တော်တို့ echo covid ဆိုပြီးတော့ကျွန်တော်တို့ဆေးရုံမောင်းတရားကျော်ကိုကျွန်တော်တို့နိုင်ငံလုံးမှာရှိတဲ့ဆေးရုံမောင်းတရားကျော်ကိုကျွန်တော်တို့အားလုံးဓာတ်ခွဲနမူနာယူပုံကုသပုံပြုစုပုံပြီးတော့ဒါမျိုးစာရင်းပေးပို့ပုံ referral စနစ်အချိန်ပြည့်ဆက်ဆံနိုင်မှုစနစ်ဒီဓာတ်မျိုးတွေကိုတော့ပြုလုပ်ထားပါတယ်ဆရာကြီး
ယောဂဘုရှိနေသူတွေ့ရင်ချက်ချင်းသိဖို့နဲ့တခြားသူတွေကိုကူဆက်ပြန့်နှံ့မှုမရှိအောင်အချိန်မီကာဝယ်ထိန်းချုပ်နိုင်မှုဟာအခုချိန်မှာအလွန်ရေးကြီးနေတာပါ။ယောဂဖြစ်တဲ့နိုင်ငံတွေကနေဝင်ရောက်လာတဲ့သူတွေကမှတန်လျာရှိတဲ့လူတွေနဲ့ဖျားလာနေတဲ့သူတွေကမှ COVID-19 အသက်ရှင်လမ်းကြောင်းဆန်ရယောဂလက္ခဏာနဲ့ဆင်တူတဲ့သူတွေကိုဦးစားပေးပြီးယောဂဘုရှိမရှိစစ်ဆေးပေးနေတာဖြစ်တယ်လို့သိရပါတယ်။လူတွေအများကြီးကိုဆန့်သက်စစ်ဆေးပေးဖို့လိုလာရင်လုံလုံလောက်လောက်ဆန့်သက်စစ်ဆေးပေးနိုင်မှာမလားဆိုတာနဲ့ပတ်သက်ပြီးအမျိုးသားကျန်းမာရေးတခွဲဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဒေါ်အောင်မဆွေတင်ကအခုလိုပြောပါတယ
်အရေးပေါ်လာလို့ရှိရင်အရေးပေါ်စီမံချက်ဆိုပြီးကျမတို့ဆွဲနေပါတယ်ဆွဲထားတဲ့ထက်မှလည်းကျမတို့လည်းဒီဘက်မှာအဲ့လိုဆွဲထားတဲ့အပြင်ကိုဘာဘီလိုလုပ်မလဲဆိုတာစီမံထားတဲ့အပြင်ကိုကျမတို့အမျိုးသားကျန်းမာရေးတခွဲမှုဆိုင်ရာဌာနအနေနဲ့လိုအပ်တဲ့တခွဲကန်း၃ပစ္စည်းရေရေဂျန်နေပေါ့နော်အဲ့ဒီပစ္စည်းတွေကိုကျမတို့စုဆောင်ထားရှိပါတယ်အခုလောလောဆယ် enhance အနေနဲ့ဆိုရင်တော့ကျမတို့3000ကျော်လူ3000ကျော်ကိုစစ်ဆေးဖို့လက်ထက်မှာ enhance ရှိပါတယ်နောက်ထပ်ရောက်လာဖို့တွေလည်းထပ်ပြီးတော့ရှိပါတယ်အခုလောလောဆယ်ကျမတို့တောင်းထားတဲ့ဟို USCDC ရောပါပဲအဲ့အမျိုးကြီးအဖွဲ့အစည်းတွေကရောက်ဖို့တွေမရောက်သေးပါဘူးရှင်
မြန်မာနိုင်ငံမှာကူးစက်ပြန့်နှံ့သူရှိမရှိကိုဖော်ထုတ်ဖို့နဲ့ကူးစက်ပြန့်နှံ့တဲ့သူရှိလာတဲ့အခါထိထိရောက်ရောက်ကုသဆောင်ရှောက်မှုပေးနိုင်စေဖို့ဆိုတာတွေကိုတော့ခက်ကြိုးစားပြင်ဆင်နေကြရတာပါဒီလိုအချိန်မှာလူစုလူဝေးအခမ်းအနားပွဲလမ်းသဘင်တွေကနေလူအမျိုးများကိုရုတ်တရက်ကူးဆက်ပြန့်နှံ့သွားမယ်ဆိုရင်နောက်ဆက်တဲ့ဆွေးကြူတွေကိုပြင်းပြင်းထန်ထန်ကြိုတွေ့ရလာနိုင်တာကြောင့်မြန်မာပြည်သူတွေအနေနဲ့ကြိုတွေ့လာနိုင်တဲ့အန္တရာယ်တွေကိုသိရှိပြီးလူစုလူဝေးပွဲလမ်းသဘင်အခမ်းအနားတွေပြုလုပ်ခြင်းကိုစိတ်ချရတဲ့အချိန်ကာလတစ်ခုရောက်ရှိတဲ့အထိရှောင်ကြဉ်ဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
တိုကျိုအိုလံပစ်ပြိုင်ပွဲကိုတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါပြန့်နှံ့မှုတွေကြောင့်လာမယ့်2022ခုနှစ်ကိုရွှေ့ဆိုင်းလိုက်တယ်လို့ဂျပန်နိုင်ငံကကြေညာလိုက်ပါတယ်။ကုလိုတိုကျိုအိုလံပစ်ပြိုင်ပွဲရွှေ့ဆိုင်းလိုက်တဲ့ပုံမှာကမ္ဘာတစ်ပတ်ကသဘောထားတွေနဲ့တုံ့ပြန်တာတွေကိုတင်ဆက်ပေးချင်ပါတယ်။2020တိုကျိုအိုလံပစ်ပြိုင်ပွဲကိုရွှေ့ဆိုင်းလိုက်ပါပြီ။ဝါလ်ဝမ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်တိုကျိုအိုလံပစ်ပြိုင်ပွဲကိုလာမယ့်2022ခုနှစ်အထိရွှေ့ဆိုင်းလိုက်တာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကြေညာလိုက်ပါတယ်။ပထမဆုံးအနေနဲ့တိုကျိုအိုလံပစ်နဲ့မတန်ဆန်းအိုလံပစ်ကိုမဖြတ်ဘူးဆိုတာပြောချင်ပါတယ်။အိုလံပစ်အင်ရှင်ဖြစ်တာနဲ့မျှလက်ရှိအခြေအနေရရကိုပြန်သုံးသပ်ပြီးကမ္ဘာတစ်ဝန်းကအားကစားသမားတွေနဲ့ပွဲကြည့်သူတွေအတွက်ပြိုင်ပွဲမှာစိုးရိမ်ပူပန်မှုမရှိဘဲဘေးရန်တွေကင်းကင်းနဲ့အကောင်းဆုံးပတ်ဝန်းကျင်အနေထားမျိုးမှာပြိုင်နိုင်ဖို့ကြည့်နိုင်ဖို့အတွက်ပြိုင်ပွဲကိုတစ်နှစ်လောက်ရှေ့ပေးဖို့ဖြစ်နိုင်မလားဆိုပြီးမေးကြည့်ခဲ့ပြီးတော့ဩဂရသောမတ်စ်ဘက်ကလည်းဒါကိုရာနှုန်းပြသဘောတူပါတယ်။ဒါကြောင့်တိုကျိုအိုလံပစ်နဲ့မတန်ဆန်းအိုလံပစ်ပြိုင်ပွဲကို2022ခုနှစ်ကိုရွှေ့ပြီးကျင်းပဖို့ကျွန်တော်တို့သဘောတူလိုက်ပါတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောသွားပါတယ်။ဘာလို့မှဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကနေဒါနိုင်ငံကအိုလံပစ်ပြိုင်ပွဲကိုမပြိုင်တော့ဘူးလို့ဆုံးဖြတ်လိုက်ပြီးတော့အမေရိကန်အိုလံပစ်ကော်မတီပါဝင်ကမ္ဘာတစ်ပတ်ကနာမည်ကြီးအကြီးအကဲသမားတွေကလည်းပြိုင်ပွဲကိုရွှေ့ဆိုင်းဖို့တောင်းဆိုနေကြတာပေါ့။အခုတိုကျိုအိုလံပစ်ပြိုင်ပွဲကိုရွှေ့ဆိုင်းဖို့ဆုံးဖြတ်ရတာဟာလူတွေရဲ့အသက်တွေထပ်မဆုံးရှုံးရအောင်ဖြစ်တယ်ဆိုပြီးတော့နိုင်ငံကအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌသောမတ်စ်ဘက်ကပြောလိုက်ပါတယ်။ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဖုန်းပြောခဲ့တဲ့အတွက်မှာကမ္ဘာတစ်ဝန်းမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရဲ့အခြေအနေနဲ့ဒီရဲ့အကျိုးဆက်တွေကိုပြောပြပါတယ်။ဒီကမ္ဘာလုံးမှာဖြစ်နေရတဲ့ပတ်သက်ပြီးကျွန်တော်နှစ်ယောက်စလုံးစိုးရိမ်ပါတယ်။အောက်စားသမားတွေနဲ့အိုလံပစ်ပြိုင်ပွဲမှာပါဝင်ပတ်သက်နေတဲ့သူအားလုံးရဲ့ကျန်းမာရေးကိုကာကွယ်တဲ့အနေနဲ့2020တိုကျိုအိုလံပစ်နဲ့မတန်ဆန်းအိုလံပစ်ပြိုင်ပွဲကို2021ခုနှစ်ကိုရှေ့ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးတော့သောမတ်စ်ဘက်ကပြောသွားတာဖြစ်ပါတယ်။အခုလိုပြိုင်ပွဲကိုရွှေ့ဆိုင်းလိုက်တဲ့အတွက်ဒါဟာအိုလံပစ်ပြိုင်ပွဲသမိုင်းမှာပထမဆုံးအကြိမ်ပြိုင်ပွဲကိုရွှေ့ဆိုင်းလိုက်တာလည်းဖြစ်ပါတယ်။ We are facing an unprecedented challenge again now. ကျွန်တော်တို့ကအခုခါမှာဘယ်တော့မှမကြုံဘူးခဲ့တဲ့စိန်ခေါ်မှုမျိုးနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အခုလိုပွဲကိုရွှေ့ဆိုင်းလိုက်တဲ့အတွက်ဒါဟာအိုလံပစ်သမိုင်းလျှောက်အိုလံပစ်ပြိုင်ပွဲကိုပထမဆုံးအကြိမ်ရွှေ့ဆိုင်းလိုက်တာဖြစ်တယ်လို့သောမတ်စ်ဘက်ကပြောသွားတာဖြစ်ပါတယ်။ပြိုင်ပွဲကိုရွှေ့ဖို့ဆုံးဖြတ်လိုက်တဲ့အတွက်အောက်စားသမားတွေအတွက်သတင်းကောင်းဖြစ်တယ်လို့တိုကျိုအုပ်ချုပ်ရေးမှူးယိုယီကိုကိုအီကီကပြောပါတယ်။ကမ္ဘာတစ်ဝန်းကအောက်စားသမားတွေကလည်းဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးတော့ဒီပေါ်မှာကြိုဆိုတယ်လို့ပြောလိုက်ပါတယ်။ဗြိတိန်ကအိုလံပစ်ရေကူးချန်ပီယံအဒမ်ပီတီကလည်းအခုလိုပြိုင်ပွဲကိုရွှေ့ဆိုင်းလိုက်တဲ့အတွက်သူ့အနေနဲ့စိတ်သက်သာရခဲ့တယ်ဆိုပြီးတော့ပြောပါတယ်။အိုစီအဆုံးဖြတ်ချက်ကြောင့်အောက်စားသမားအတော်များအခုမှတပင်းချနိုင်တယ်ဖြစ်ပါတယ်။အိုလံပစ်ပွဲကလည်းလာပိုင်းမဲ့လူရောတဲ့အတွက်လေ့ကျင့်မှုအတွက်ရောပြိုင်ပွဲဝင်ဖို့အတွက် PR တွေရှိနေပါတယ်။ပြိုင်ပွဲအတွက်ကုပါတာကိုပြင်ဆင်ဖို့တွေလိုနေပြီးတော့လေ့ကျင့်မှုလုပ်တဲ့အခါမှာလည်းကစားကွင်းကကျန်တဲ့လူတွေအတွက်အန္တရာယ်ရှိပါတယ်ဆိုပြီးတော့သူကပြောသွားတာပါ။တိုကျိုမြို့ကန်တွေကတော့အခုလိုအိုလံပစ်ပွဲကိုရွှေ့ဆိုင်းတဲ့အတွက်စိတ်မကောင်းဖြစ်နေကြပါတယ်။အသက်21နှစ်အရွယ်တက်ကူကျောင်းသူအီနာဦးတာကာဝါကတော့2020ဆိုတာတကယ်ကြားလာခဲ့ရတာပါ။ဒါကြောင့်ပြိုင်ပွဲကိုတနည်းရှိမယ်ဆိုတော့စိတ်တော်မကောင်းတော့ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုကာကွယ်ဖို့အတွက်တော့အကောင်းဆုံးဆုံးဖြတ်ချက်ချခဲ့တာထင်တယ်လို့သူမကပြောသွားတာဖြစ်ပါလေ။တိုကျိုအိုလံပစ်ပြိုင်ပွဲကိုရွှေ့ဆိုင်းလိုက်တယ်ဆိုပေမဲ့လည်းအိုလံပစ်မီးရှုပြီးတော့တိုကျိုမှာပဲဆက်ထားသွားမယ်လို့တိုကျိုအိုလံပစ်ကော်မတီဥက္ကဋ္ဌယိုရှိအိုမိုရီကပြောပါတယ်။1988 1992နဲ့1996အိုလံပစ်ပြိုင်ပွဲတွေမှာ၃ကြိမ်ဝင်ရောက်ရှင်ပြိုင်ခဲ့ဘူးတဲ့မြန်မာပြည်ခုမြစ်ချန်ပီယံဟောင်မတ်ခင်ထွေးကတော့ပြိုင်ပွဲကိုရွှေ့ဆိုင်းလိုက်တဲ့အပေါ်မှာအခုလိုပြောပါတယ်ဒိုချိုအိုလံပစ်အားစားပြိုင်ပွဲကိုရွှေ့ဆိုင်းလိုက်တာအကောင်းဆုံးလို့မြင်ပါတယ်ပေါ့နော်ဘာကြောင့်လဲဆိုတော့ဒီအိုလံပစ်ပြိုင်ပွဲဆိုတာအမြင့်ဆုံးပြိုင်ပွဲဖြစ်တယ်အဲဒီမှာမှသူကနိုင်ငံပေါင်း100ကျော်အားသားသမားတွေအများကြီးချန်ပီယံတွေအများကြီးပါဝင်ရှင်ပြိုင်တဲ့ပွဲဖြစ်တယ်ပေါ့နော်အဲ့အားသားသမားတယောက်ကများဒီကူးစက်ခံလိုက်ပြီဆိုတော့အများကြီးကူးစက်ခံနိုင်မှုရှိတယ်ပေါ့ဒီမားတွေကကျတော့အပြစ်ပြေခွေချန်ပီယံဖြစ်ဖို့အတွက်ကိုတော့နှစ်ပေါင်းများစွာလေ့ကျင့်ထားတဲ့အားသားသမားတွေဖြစ်တယ်ပေါ့ကဲတယောက်အများဖြစ်ရင်သူတို့အတွက်အများကြီးထိခိုက်နစ်နာမှုဆုံးရှုံးမှုအများကြီးဖြစ်လာတယ်ပေါ့ဒါကြောင့်မို့ဒီတူချူအလံပြအားသားပြေခွေရွှေ့ဆိုင်လိုက်တာအကောင်းဆုံးတော့အမှန်နဲ့မြင်ပါတယ်ပေါ့ ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဘာတဝန်းကအားသားပြိုင်ပွဲတွေကိုရွှေ့ဆိုင်းခဲ့တာမှာတိုကျိုအိုလံပစ်ပြိုင်ပွဲကအခုနောက်ဆုံးရွှေ့ဆိုင်းလိုက်တဲ့ပွဲဖြစ်ပါတယ်အခုလိုအားကစားအဖွဲ့တွေရွှေ့ဆိုင်းလိုက်ရတဲ့ပတ်သက်ပြီးအားကစားကလောင်ရှင်ကိုစော်မြူတန်ကတော့အခုလိုပြောပါတယ်
။ဟိုလောင်လက်တို့ယူရိုလိုအားကစားပြိုင်ပွဲရွှေ့ဆိုင်းလိုက်ရတော့ဂျင်းနဲ့ဘယ်ကမှမနေပါဘူး။ဒီပြိုင်ပွဲကြီးဆိုတော့ ရတဲ့အကသာပြိုင်ပွဲတွေမှန်ပြပြိုင်ပွဲဆိုရင်ဒီနေ့တစ်ချိန်မှမိုက်ကယ်ဖဲလိုအကသာသူရဲ့ကောင်းလေးပေါ်လာမလားပေါ့ဒီလိုမျိုးလင်းချက်တွေနဲ့ဆောင်းကြည့်ရတဲ့အကသာပြိုင်ပွဲတွေဆိုတော့ဒီပြိုင်ပွဲတွေအချင်းပါပြပြရရှိလေရတယ်ဆိုတော့တော်တော်စိတ်မကောင်းဖြစ်မိတာပေါ့ဒီလိုဆိုလို့ရှိရင်လည်းဒီနေ့မှမှထူးထူးခြားခြားဥရောပရဲ့နိုင်ငံပေါင်း၁၂နိုင်ငံမှာအမျိုးကြီးတွေမှာဖွဲ့ပြီးကျင်းပမယ်ပြန်ပွဲပြီးအမေရိကဆိုရင်လည်းဟိုအင်ရှင်နှစ်နိုင်ငံပူးတွဲပြီးတော့ကျင်းပမယ်ပြန်ပွဲပြဒီရင်းလိဒီကချမ်ပီယံလိဂ်ဥရောယူရိုပါလိဂ်အစရှိတွေတော့ဇာကမာမဝတ်ကအားသာပြန်ပွဲကြီးကဟိုမြစ်ကြောင့်ရှေ့ဆိုင်လဲရတယ်ဆိုတာဟိုတော်တော်ကိုထိုင်းလန်တုံလုံးစရာကောင်းပြီးတော့တော်တော်လည်းစိတ်မကောင်းစရာကောင်းတဲ့ဖြစ်ရတစ်ခုပဲအဲ့လိုကျွန်တော်တို့အလိုပဲပြောချင်ပါတယ်
နိုင်ငံကအိုလံပစ်ပြိုင်ပွဲကိုတော့1896ခုနှစ်ကပထမဆုံးအကြိမ်ကျင်းပခဲ့တာဖြစ်ပြီးတော့1946 1940နဲ့1944ခုနှစ်တည်းတုန်းကတော့ကမ္ဘာစစ်ကြောင်ပြိုင်ပွဲကိုဖျက်ခဲ့ရပြီးတော့အခုဒီချိန်မှာလူသားမျိုးနွယ်တူပေါ်မှာကြောက်ရွံ့လာတဲ့ကာယောဂါဆိုးကြီးကိုရင်ဆိုင်တိုက်ပွဲဝင်နေရတာကြောင့်ပြိုင်ပွဲကိုပထမဆုံးအကြိမ်ရွှေ့ဆိုင်းလိုက်တာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုဆက်ပြီးတော့တရင်တွေကိုကျွန်မခင်မျိုးတိုက်ကပြောပြပေးပါပါ Coronavirus ရောဂါစတင်တဲ့နေရာဟာပထမတရုတ်နိုင်ငံဖြစ်ပြီးနောက်ပိုင်းမှာအီတလီနဲ့အခုမကြာခင်မှာပဲ American ပြည်တော်စုဖြစ်တဲ့အခြေအနေပိုဆိုးလာနိုင်ခြေရှိနေပါတယ်ဒီသတင်းပတ်တွေအတွင်း American တွေရဲ့လူနေမှုဘဝပုံမှန်တိုင်းပြန်ဖြစ်လာစေချင်တယ်လို့ American သမ္မတ Donald Trump ကပြောနေပေမဲ့ American ပြည်တော်စုဟာမကြာခင်မှာပဲ Coronavirus ကမ္ဘာကာယရောဂါဖြစ်ပေါ်တဲ့အချက်ချာနေရာတစ်ခုဖြစ်လာနိုင်တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်ဒီကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားနေတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုပ်သမားတွေနဲ့စီးပွားရေးတွေကိုအကူအညီပေးဖို့စီးပွားရေးအကူအညီဖြင့်အမေရိကန်ဒေါ်လာ2ထရီလီယံချထားပေးဖို့ခေါင်းဆောင်တွေကြားဗိုလ်တော်ဖူးနဲ့မနေ့အစောပိုင်းမှာပဲသဘောတူညီမှုရလိုက်ပါပြီ။တချိန်တည်းမှာပဲဗြိတိန်နိုင်ငံမှာတော့တော်ဝင်မင်းသားချားစာကိုရိုနာဗိုင်းရပ်စ်ရောဂါပိုးအကူအဆက်ခံထားရတယ်လို့စမ်းသပ်တွေ့ရှိရကြောင်းနဲ့ဒီရောဂါအတွက်ဘာမှပြင်းပြင်းထန်ထန်မခံစားရဘဲတက်တက်တာတာရှိနေတယ်လို့သတင်းထုတ်ပြန်ထားပါတယ်။သူ့ချင်းရောကမီလာမှာတော့ကူးစက်မှုတစ်စုံတရာမရှိဘူးလို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြီးဖြစ်လာအောင်အမေရိကန်ပြည်ထောင်စုကစတင်ခဲ့တာဆိုတော့ဆွတ်ဆွဲပြောဆိုချက်ကိုအီရန်နဲ့တရုတ်နိုင်ငံတို့ကအချက်အကားပြောဆိုနေကြပါတယ်။နိုင်ငံပိုင်သတင်းဌာနတွေအနေနဲ့အီရန်နဲ့တရုတ်တို့ရဲ့အဲ့ဒီပြောဆိုချက်တွေဟာမဟုတ်မှန်တဲ့သတင်းတွေဆိုပြီးအမေရိကန်ဘက်ကပယ်ချထားတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုတရုတ်နိုင်ငံနဲ့အမေရိကန်ကတည်လာတာဆိုပြီးတရုတ်အစိုးရရဲ့ဆွတ်ဆွဲပြောဆိုချက်ကိုအီရန်နိုင်ငံကလည်းဒီသတင်းပတ်ထဲမှာပဲထောက်ခံပြောဆိုနေတာဖြစ်ပါတယ်။တရုတ်နိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာလကစပြီးကိုရိုနာဗိုင်းရပ်စ်ထွက်ခဲ့ပြီးတဲ့နောက်အကြီးအကျယ်ကူးစက်ပြန့်နှံ့ပြီးကာယရောဂါအဖြစ်ရောက်ရှိလာတာပါ။ကမ္ဘာလူ့ရေဒုတိယအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံကြီးမှာဝန်ကြီးချုပ်နရင်ဒရာမိုဒီက20ရက်ကြာအတော်လာအလုံးကိုအင်ကာနေကစပြီးလုံးဝပိတ်ပစ်ဖို့အတွက်အမိန့်ထုတ်လိုက်ပါတယ်။ဒါဟာကမ္ဘာတလုံးကိုပြန့်နှံ့စေခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါစတင်ဖြစ်ပွားရာတရုတ်နိုင်ငံကထိန်းချုပ်တဲ့ပုံစံကိုယူပြီးလှုပ်ဆောင်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာမေလလယ်လောက်ဆိုရင်ဒီရောဂါအကူးစက်ခံရသူပေါင်းတသန်းကျော်အထိရှိလာနိုင်တယ်လို့ကျန်းမာရေးသုတေသီတွေကသတိပေးလိုက်တဲ့အတွက်အစိုးရကလေကြောင်းလိုင်းတွေယထာခီးစင်တွေစီးပွားရေးလုပ်ငန်းနဲ့အကြောင်းတွေအားလုံးကိုချက်ချင်းပိတ်ပစ်လိုက်တာဖြစ်ပါတယ်။ကျွန်မကခင်မျိုးသက်ပါ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ
This program has come to you from the Voice of America, Washington.